Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ခါနေ2016ခုနှစ်ဇန်နဝါရီလ9ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2432နဲ့40တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်ဖောက်ခွဲလိုက်တဲ့အပေါ်နိုင်ငံတကာကဖိတ်ဆို့အရေးယူမှုတွေလှုပ်ဆောင်ဖို့လှုပ်ဆောင်နေပြီလို့ကုလသမဂ္ဂလူမျိုးကောင်စီကပြောပါတယ်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် IS Islamic State ကြွားတွေအထိနာနေတယ်လို့အမေရိကန်စစ်ဘက်အရာရှိကပြောပါတယ် NLD ပါတီဥဆောင်တဲ့မြန်မာနိုင်ငံရဲ့လွတ်တော်တစ်ကိုဖေဖော်ဝါရီလမှာစတင်တော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
โอเคပါဒီကနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်တော့
The extensive independent analysis that's been done in the United States and in other countries
ဒါကတော့မြောက်ကိုရီးယားနိုင်ငံကဟိုက်ဒရိုဂျင်ဘုံးအောင်အောင်မြင်မြင်စမ်းသပ်ဖောက်ခွဲလိုက်တယ်ဆိုတော့မနေ့ကကြေညာချက်ပေါ်အိမ်ဘူရိုပြောရင်းဆိုခွင့်ရှိသူဂျိုးစ်အာနက်ကပြောသွားတာပါအပြည့်အစုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်ဒါအပြင်ရွေးကောက်ပွဲအနိုင်ရထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်နှစ်ဦးကိုပြိုင်ဘက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်နှစ်ဦးကကန့်ကွက်လာတင်ထားတဲ့အမှုအကြောင်းအမေရိကန်နိုင်ငံစီးပွားရေးလုပ်ငန်းရှင်များအဖွဲ့ကချီးမြှင့်လိုက်တဲ့အောင်မြင်ဆုံးလုပ်ငန်းရှင်စုကိုမြန်မာနိုင်ငံသားကိုဖိလစ်မောင်ကရသွားတဲ့သတင်းနဲ့ထိုင်းနိုင်ငံမှာလက်ကျွန်းလူသတ်မှုနဲ့တည်တံပေးခံထားတဲ့မြန်မာလူငယ်အုပ်ရဲ့နောက်ဆုံးအခြေအနေတွေကိုလည်းကြားဖို့ရှိပါတယ်။ဒါတွေကိုအလှည့်မပေးခင်မှာအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံသားတွေနေကိုကိုဇော်ဝင်းလိုက်နဲ့ဒေါက်ခင်မျိုးတတ်တို့ကကြေညာပေးပါမယ်ခင်ဗျာ
။မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်ဖောက်ခွဲမှုပြုလုပ်နိုင်ခဲ့တယ်လို့ပြောဆိုလိုက်တဲ့အတွက်မြောက်ကိုရီးယားနိုင်ငံကိုဓာတ်ကပ်ပိတ်ဆို့မှုတွေလှုပ်ဆောင်ဖို့နိုင်ငံတကာအတန်းဝိုင်းကပြင်ဆင်နေတယ်လို့ကုလသမဂ္ဂလူညိုရေးကောင်စီကပြောပါတယ်။မြေအောက်ဟိုက်ဒရိုဂျင်ဘုံးကိုအောင်မြင်စွာစမ်းသပ်ဖောက်ခွဲလိုက်နိုင်တယ်လို့မြောက်ကိုရီးယားရဲ့ပြောဆိုမှုအပေါ်အမေရိကန်ပြည်ထောင်စုနဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတို့ကတော့တန်တရားရှိနေကြပါတယ်။မြောက်ကိုရီးယားရဲ့လှုပ်ဆောင်ချက်ဟာနိုင်ငံတကာရဲ့ညှိနှိုင်းရေးနဲ့လုံခြုံရေးကိုထိခိုက်စေတယ်လို့ဗုဒ္ဓဟူးကအရေးပေါ်စီဝေပွဲကျင်းပအပြီးမှာလုံခြုံရေးကောင်စီကပြောပါတယ်။ဒီနျူကလ িয়ার စမ်းသပ်ဖောက်ခွဲမှုဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အူအနေနဲ့မြောက်နျူကလ িয়ার လက်နက်တိစောက်လို့မရနိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းကအရင်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပျောင်ပျောင်တင်းတင်းချိုးဖောက်လိုက်တာဖြစ်တယ်လို့လည်းလုံခြုံရေးကောင်စီကပြောပါတယ်။နျူကလ িয়ার စမ်းသပ်ဖောက်ခွဲမှုမပြုလို့ပြုလုပ်ခဲ့တဲ့အတွက်မြောက်ကိုရီးယားကိုအမေရိကန်သမ္မတအိမ်ဘူရိုကပြင်းပြင်းထန်ထန်ဝေဖန်ပြောကြားလိုက်ပြီးအစောပိုင်းလေ့လာတွေ့ရှိချက်တွေအရဒီစမ်းသပ်ဖောက်ခွဲမှုဟာမြောက်ကိုရီးယားအနေနဲ့ဟိုက်ဒရိုဂျင်ဘုံးတည်ဆောက်နိုင်တဲ့နည်းပညာရရှိထားခြင်းမရှိဘူးဆိုတဲ့အထောက်အထားတွေနဲ့ကန့်ညှိခြင်းမရှိဘူးဆိုတာကိုတွေ့ရတယ်လို့ပြောပါတယ်။ပြောတဲ့အတိုင်းစမ်းသပ်ဖောက်ခွဲမှုကိုအမှန်တကယ်လှုပ်ဆောင်နိုင်ခဲ့တဲ့ဆိုရင်တော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နည်းပညာနဲ့နျူကလ িয়ার အင်အားဟာတိတိတသားရှေ့ကိုရောက်နေပြီဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ဒီစမ်းသပ်ဖောက်ခွဲမှုဟာဒေတာရင်းလုံခြုံရေးကိုအကြီးအကျယ်ထိခိုက်စေနိုင်ပြီးနျူကလ িয়ার မပြန့်ပွားရေးနိုင်ငံတကာလှုပ်ဆောင်ချက်ကိုအကြီးအကျယ်ထိပါစေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကပြောပါတယ
်။မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးစမ်းသပ်မှုအောင်မြင်ကြောင်းဗုဒ္ဓဖူးနေမှာကြေညာချက်ထွက်လာခဲ့ပြီးချိန်မှာပဲဒီသတင်းဟာ2016အမေရိကန်သမ္မတလောင်းဝင်ရောက်ရှင်ပြိုင်ပွဲမှာဝေဖန်စရာအကွက်တစ်ခုဖြစ်လာခဲ့ပါတယ်။ Republican Party အတွက်ဝင်ရောက်ရှင်ပြိုင်နေကြသူအများပြားက Democratic Party သမ္မတ Barack Obama နဲ့Democratic Party အတွက်ထိတ်ဆုံးကပြင်းနေတဲ့သူ့ရဲ့ပထမဆုံးတက်တက်မှာနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့ Hillary Clinton တို့ကိုဝေဖန်ခဲ့ကြပါတယ်။မြောက်ကိုရီးယားကဆနစ်တာကာလအတွင်းသူ့ရဲ့လေးချိန်မြောက်နျူကလ িয়ার စမ်းသပ်မှုလုပ်နိုင်အောင်ခွင့်ပြုခဲ့တာအတွက်သူ့ရဲ့နိုင်ငံခြားရေးမူဝါဒအောင်မြင်မှုမရှိဘူးလို့အပြစ်တင်ခဲ့ကြတာပါ။ Republican Party မှာဥဆောင်ရှင်ပြိုင်နေသူတူဖြစ်တဲ့ Florida ထက်လွတ်တော်မှာ Marco Rubio ကတော့ကမ္ဘာတစ်လွှားက American တို့ရဲ့ရန်သူတွေဟာ Obama ရဲ့အားနည်းချက်ကိုအခွင့်ကောင်းယူနေတယ်လို့မြောက်ကိုရီးယားကကင်ဂျွန်အန်ကနိုင်ငံတကာငြိမ်းချမ်းရေးကိုအန္တရာယ်ပေးနေချိန်မှာအိုဘားမားကတော့ထိုင်းပြည်အချိန်ဖြုန်းနေတယ်လို့အပြစ်တင်ခဲ့ပါတယ်။နောက် Republican Party ကရှင်ပြိုင်သူ Texas ပြည်နယ်အထက်လွှတ်တော်မှ Ted Cruz ကလည်းအခုမြောက်ကိုရီးယားရဲ့စမ်းသပ်မှုဟာ American နိုင်ငံမှာလက်ရှိရင်ဆိုင်နေတဲ့ချိန်ချောက်မှုအန္တရာယ်အတိုင်းအတာကိုထင်ထင်ရှားရှားဖော်ပြလိုက်တာဖြစ်ပြီးအိုဘားမားနဲ့ Clinton တို့ရဲ့နိုင်ငံခြားရေးမူဝါဒထိရောက်မှုမရှိတာကိုရှင်းရှင်းကြီးပြနေတယ်လို့ဆိုပါတယ်။သူလိုပဲအလားတူဝေမန်သူကတော့အရင်သမရဟောင်းနှုတ်ရဲ့ညီဖြစ်သူနဲ့တားဖြစ်သူ Florida အုပ်ချုပ်ရေးမှူးဟောင်း Jeb Bush ဖြစ်ပါတယ်။ကြေးကြွယ်တထေးကြီး Donald Trump ကမြောက်ကိုရီးယားရဲ့ nuclear စမ်းသပ်မှုပြဿနာကိုတရုတ်ကဖြေရှင်းတင်တယ်လို့ပြောပါတယ်။ Hillary Clinton ကတော့မြောက်ကိုရီးယားရဲ့ nuclear စမ်းသပ်မှုဟာအန္တရာယ်ကြီးတဲ့စိန်ခေါ်တဲ့လှုပ်ရဖြစ်ပြီး American နိုင်ငံကမြောက်ကိုရီးယားကိုသူတို့ရဲ့လှုပ်ဆောင်မှုနဲ့ထိုက်တဲ့တဲ့ဒဏ်ခတ်မှုအစ်စ်တွေချမှတ်တင်တယ်လို့ပြောပါတယ်။
အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိတဲ့ IS Islamic စစ်သည်ကြွားရဲ့ပြစ်မှတ်တွေကိုအမေရိကန်ပြည်ထောင်စုကဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကဒီဇင်ဘာလအတွင်းလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တာမှာစစ်သည်ကြွား 2,500 လောက်သေဆုံးသွားတယ်လို့စစ်ဖက်ဆိုင်ရာပြောခွင့်ရသူတဦးကပြောပါတယ်။ညွန်ပေါင်းအဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့တဲ့2014ခုနှစ်ဩဂုတ်လကတည်းကဆိုရင် IS တွေဟာသူတို့တချိန်ကထိန်းချုပ်ခဲ့တဲ့နယ်မြေတွေကစတူယန်ကီလိုမီတာ 2,000 လောက်လက်လွတ်ဆုံးရှုံးခဲ့ရပြီးဖြစ်ကြောင်းဗိုလ်မှူးကြီးစတီဗ်ဝါရန်ကသတင်းတောက်တွေကိုပြောပါတယ်။ပြီးခဲ့တဲ့နှစ်မေလကစပြီး IS တွေအနေနဲ့ဘယ်နယ်မြေကိုမှသိမ်းပိုင်နိုင်ခဲ့ခြင်းမရှိဘူးလို့လည်းသူကပြောပါတယ်။ ISIL တွေဟာအခုဆိုရင်ဝုတ်ပြီးတော့ပြန်ခုခံနေရတဲ့အဆင့်မျိုးမှာရောက်နေပြီလို့လည်းဗိုလ်မှူးကြီးဝါရင်ကပြောပါတယ်။ ISIL ဆိုတာဟာ IS ကိုခေါ်တဲ့တခြားအသုံးအနှုန်းတစ်ခုလည်းဖြစ်ပါတယ်။တစုံတယောက်ဟာ ISIL ရဲ့အစိတ်အပိုင်းအဖွဲ့ဝင်ဖြစ်မဲ့ဆိုရင်အဲ့ဒီလူကိုတပ်ပစ်မှာဖြစ်တဲ့အကြောင်းဒါဟာအမေရိကန်ရဲ့ဥပဒေသားပဲလို့လည်းသူကပြောပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့ပြင်ထန်တဲ့လေကြောင်းထိုးစစ်တွေကြောင့် IS အဖွဲ့ရဲ့ရင်နံထုတ်လုပ်မှုပမာဏဟာအရင်ကတစ်နှစ်မှာပေပါပေါင်း 4,000 ခွဲရှိခဲ့ရာကအခုဆိုရင် 3,400 အထိရော့ကျသွားနေပြီလို့လည်းဗိုလ်မှူးကြီးစတီဗ်ဝါရင်ကပြောပါတယ
်။ Iran အင်းနီချင်း Iran နဲ့ Saudi Arabia နိုင်ငံတို့ကြားဝင်ပြီးဆက်ဆက်သူဖြစ်လုပ်ပေးမယ်လို့ Iran နိုင်ငံသားဝန်ကြီးကဗိုလ်တဖူးနေမှာကန့်လန့်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တွင်ထင်ရှားတဲ့ရှီယာဘာသာရေးခေါင်းဆောင်သူ Saudi ကွမျက်လိုက်ပြီးတဲ့နောက် Tehran က Saudi တန်ရုံကိုဆန္ဒပြသူတွေကအတင်းဝင်ပြီးဝင်ရှို့တာမှာ Saudi က Iran နဲ့တန်တမန်အဆက်အသွယ်တွေဖြတ်လိုက်ဖြတ်တောက်လိုက်တဲ့အတွက်နှစ်နိုင်ငံကြားဆက်ဆံရေးနောက်ထပ်အဆင်မပြေဖြစ်နေရတာပါ။ဒေသရင်းအီရန်နိုင်ငံရဲ့အနေထားကတင်းမာမှုတွေကိုရှော့ချဖို့ရအခန်းကဏ္ဍတစ်ခုပေါ်လာစေတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာအီရန်နိုင်ငံခြားရေးဝန်ကြီးအီဘရာဟင်အယ်ဂျာဖာရီကပြောသွားတာပါ။ရုရှားနိုင်ငံကလည်းဂျာဝင်ဆစ်ဆက်ပေးမယ်လို့ကန့်လန့်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့အီရန်ဝန်ကြီးဇာရစ်နဲ့ရောဆော်ဒီနိုင်ငံခြားရေးဝန်ကြီးအဒဲလ်အယ်ဂျူဘဲနဲ့ပါဆက်သွယ်ပြောဆိုနေပါတယ်။တည်တည်ငြိမ်ငြိမ်ပြန်ပြီးဖြစ်အောင်ထိန်းသိမ်းချဖို့ကြိုးစားတဲ့အနေနဲ့အီရန်နဲ့ဆော်ဒီအာရေဗျာခေါင်းဆောင်အသေးသေးကိုမစ္စတာကယ်ရီကဖုန်းနဲ့ဆက်စကားပြောခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်။ဆွေးနွေးပြောဆိုကြဖို့စီးရီးယားနဲ့ယီမန်အခြေအနေတွေပါဝင်ဒေတာရင်းအရေးကြီးတဲ့တခြားပြဿနာတွေရှိနေတာကိုသတိပြုဖို့အတွက်မစ္စတာကယ်ရီကတိုက်တွန်းခဲ့တယ်လို့ဆိုပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါရခင်ဗျာ။နိုဝင်ဘာရွေးကောက်ပွဲမှာတခဲနဲ့အနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေပထမဆုံးပါဝင်တက်ရောက်မဲ့ဒုတိယအကြိမ်မြောက်ပြည်သူ့လွှတ်တော်ပုံမှန်အစည်းအဝေးကိုဖေဖော်ဝါရီလ1ရက်နေ့မှာစတင်ကျင်းပမယ်လို့ဇန်နဝါရီလ6ရက်နေ့ရက်စွဲနဲ့ပြည်သူ့လွှတ်တော်ယုံကကြေညာချက်ထုတ်ပြန်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်124ပုံမှန်ကွဲခါခွေအရလက်ရှိပြည်သူ့လွှတ်တော်ဥက္ကဋ္ဌအနေနဲ့ဒုတိယအကြိမ်မြောက်ပြည်သူ့လွှတ်တော်အသစ်ရဲ့ပထမဆုံးအကြိမ်အစည်းအဝေးကိုခေါ်ယူလိုက်တာလည်းဖြစ်ပါတယ်။မကြာခင်စတင်မဲ့လွှတ်တော်အသစ်မှာတိုင်းပြည်အတွက်အရေးတကြီးလှုပ်ဆောင်ရမယ့်ကိစ္စက2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဖြစ်ပြီးနိုင်ငံရေးစည်းဝါးရေးနဲ့လူမှုရေးပြုပြင်ပြောင်းလဲမှုတွေအတွက်လွှတ်တော်အတွင်းကနေလှုပ်ဆောင်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲအနေနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တချို့က VOE ကိုပြောပါတယ်။လာမယ့်ဒုတိယအကြိမ်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေကရွေးချယ်လိုက်တဲ့လွှတ်တော်ဥက္ကဋ္ဌအသစ်တွေကနေ UCP ပြည်ထောင်စုလွှတ်တော်အစည်းအဝေးခေါ်ယူမှာဖြစ်တယ်လို့အဲ့ဒီအစည်းအဝေးမှာအာဏာလွှဲပြောင်းမှုပြုလုပ်မှာဖြစ်ပါတယ်။လက်ရှိလွှတ်တော်တက်တန်းမှာတော့သမ္မတဦးသိန်းစိန်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသုရဦးရှင်မန်းတို့အကြားကပုဂ္ဂိုလ်ရေးအဆင်မပြေမှုတွေကနေအပြန်အလှန်ထိန်းချုပ်တဲ့စနစ်ကိုကျင့်သုံးနိုင်ခဲ့ပေမဲ့လာမယ့်လွှတ်တော်အသစ်မှာတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လွှတ်တော်ကိုအဓိကလွှမ်းမိုးမဲ့ NLD ပါတီကိုယ်စားလှယ်တို့အကြားအပြန်အလှန်ထိန်းချုပ်မှုအားနည်းသွားနိုင်တယ်လို့လည်းလက်ရှိလွှတ်တော်အမတ်တချို့ကထောက်ပြပြောဆိုပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရပြည်သူ့လွှတ်တော်အသစ်ရဲ့ပထမဆုံးအစည်းအဝေးခေါ်ယူပြီး15ရက်အတွင်းပြည်ထောင်စုလွှတ်တော်အစည်းအဝေးခေါ်ယူရမှာဖြစ်တယ်လို့ရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့အစိုးရအဖွဲ့ဝင်တွေဖွဲ့စည်းမှာဖြစ်ပြီးနိုဝင်ဘာရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေတက်ရောက်မဲ့ပထမဆုံးအစည်းအဝေးဖြစ်လာမှာဖြစ်ပါတယ
်။2016 January 17ရက်တနင်္လာနေ့ကစပြီးမြန်မာနိုင်ငံကိုပြည်ဝင်ခွင့်ပေးတဲ့လက်ရှိအသုံးပြုနေတဲ့ Visa အမျိုးအစား6မျိုးကနေပြည်ဝင်ခွင့် Visa 12မျိုးနဲ့ပြည်ပြန်ဝင်ခွင့် Visa Re-entry Visa 3မျိုးတို့ကိုတက်မှတ်ခွင့်ပြုပေးသွားမယ်လို့လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကဗိုလ်တဖူးနေမှာကြေညာပါတယ်။ပြည်ဝင် Visa 12မျိုးကိုတက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့မြန်မာတန်ရုံးတွေမှာလျှောက်ထားနိုင်ပြီးအဲ့ဒီထဲမှာတန်တမန် Visa ကအခမဲ့ဖြစ်ပြီးတာဝန်ထမ်းဆောင်တဲ့ကာလအတွက်နေခွင့်ရမှာပါ။နိုင်ငံတကာဖွဲ့စည်းများ Visa နဲ့ကမ္ဘာလှည့် Visa ကြီးကတော့ American Dollar 20စီဖြစ်ပြီးနေခွင့်28ရက်စီရမှာပါ။လုပ်ငန်း Visa, အလုပ်သမား Visa, လူမှုရေး Visa, သာသနာရေး Visa, ပ ညာရေးဗီဇာစာနယ်ဇင်းနဲ့သတင်းမီဒီယာဗီဇာရင်အမှုထမ်းဗီဇာနဲ့အလုပ်ရုံဆွေးနွေးပွဲနဲ့သုတေသနဗီဇာတို့အတွက်ဗီဇာကြေးက $36 စီပါဖြတ်တန်းဗီဇာကြေးက $16ဖြစ်ပြီး24နာရီတာနေခွင့်ရမှာဖြစ်ပါတယ်။လုပ်ငန်းဗီဇာအလုပ်ရုံဆွေးနွေးပွဲနဲ့သုတေသနဗီဇာရင်မှုတန်းဗီဇာနဲ့ဖြတ်တန်းဗီဇာတို့ကို Visa on Arrival ဆိုက်ရောက်ဗီဇာနဲ့ခွင့်ပြုမယ်လို့လည်းဆိုပါတယ်။ပြည်ပြန်ဝင်ခွင့်ဗီဇာ၃မျိုးဖြစ်တဲ့အချိန်ချင်းထူးပြည်ပြန်ဝင်ခွင့်ဗီဇာတစ်ချိန်ပြည်ပြန်ဝင်ခွင့်ဗီဇာနဲ့ပြည်တွင်းနေထိုင်တဲ့အမြဲနေထိုင်အရေးချင်းရှိတဲ့နိုင်ငံခြားသားတွေအတွက်ပြည်ပြန်ဝင်ခွင့်ဗီဇာတွေကိုတော့ရန်ကုန်ကြောက်တရားမြို့နယ်ပန်းစိုးတန်းလန့်ကနိုင်ငံခြားသားများရေးရဌာနကနေခွင့်ဌာနစိတ်မှာလျှောက်ထားနိုင်ပါတယ်6လကြာနေထိုင်ခွင့်ရမယ်ပြည်တွင်းနေထိုင်တဲ့အမြင့်နေအရေးချင်းရှိတဲ့နိုင်ငံခြားသားတွေအတွက်ဗီဇာကြေးကငွေကျပ်5,000ဖြစ်ပါတယ်မြန်မာနိုင်ငံကိုအကြောင်းမျိုးမျိုးနဲ့လာရောက်ချင်တဲ့နိုင်ငံခြားသားတွေအတွက်လက်ရှိအသုံးပြုနေတဲ့ပြည်ဝင်ခွင့်ဗီဇာအမျိုးအစားတွေအစားအခုလိုအမျိုးအစားတွေတက်မှတ်ပြီးခင်းနေအညီပြောင်းလဲကျင့်သုံးတာဖြစ်ကြောင်းဖော်ပြပါတယ်မြန်မာနိုင်ငံက2013ခုနှစ်ကကဘာလက်ခီးသွာနှစ်တန်းကျော်လာရောက်ခဲ့ပြီး2020မှာ 9.5 တန်းရောက်လာမယ်လို့လဲမြန်မာအစိုးရကဘာလက်ခီးသွာများဌာနကမျှော်လင့်ထားတာဖြစ်ပါတယ် Direct from Washington The
Voice of America VOA ထိတ်တန်းရောက်မြန်မာနဲ့နိုင်ငံသတင်းတွေကိုကိုစောဝင်းလိုင်းနဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးသတင်းဆောင်မတွေကိုအလှည့်ပေးပါစေအမေရိကန်နိုင်ငံကဒီကမှာခင်ဗျာမြောက်ကိုရီးယားနိုင်ငံကဟိုက်ဒရိုဂျင်ဘုံအောင်မြင်မြင်စမ်းသပ်ဖောက်ခွဲလိုက်တယ်ဆိုတဲ့မနေ့ကကြေညာချက်အပေါ်အမေရိကန်ပြည်အောင်စုကသတိထားပြီးစောင့်ကြည့်နေတယ်လို့ဆိုပါတယ်အစပျိုးစမ်းစစ်ချက်တွေအရမြောက်ကိုရီးယားဘက်ကကြေညာချက်ဟာကွဲလွဲမှုတွေရှိနေတယ်ဆိုတဲ့တန်တရားရှိတဲ့အကြောင်းပြောဆိုပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုနဲ့ဆက်ဆက်ပြီးမနေ့ကလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ယူခဲ့တယ်လို့ပဲဒေတာရင်းမဟာမိတ်ရဲ့လုံခြုံရေးအတွက်တိုးမြင့်လှုံ့ဆော်သွားမယ့်အကြောင်းအမေရိကန်ပြည်အောင်စုဘက်ကထပ်မံသတိပေးကလေးပေးပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုကိုသိန်းထိုင်ဦးကစူးစီးတင်ပြထားပါတယ
်မနေ့ကအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီရေးပေါ်အစည်းအဝေးကျင်းပပေးခဲ့ပြီးမြောက်ကိုရီးယားဘက်ဘလို့ရည်ရွယ်တုံ့ပြန်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြပါတယ်မြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံဌာနကတော့အခုစမ်းသပ်မှုဟာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကာကွယ်ဖို့အတွက်ကိုယ်ကိုယ်ကိုခုခံကာကွယ်ရေးနဲ့ဆိုင်တဲ့စမ်းသပ်မှုတစ်ခုဖြစ်တယ်လို့ကြေညာပါတယ်။အင်မီတော်ပြောရေးဆိုခွင့်ရှိသူ George Annes ကတော့အစာပြိုးစမ်းစစ်ချက်တွေအရမြောက်ကိုရီးယားဘက်ကကြေညာချက်ဟာကွဲလွဲချက်တွေရှိနေတယ်လို့ဆိုပါတယ်
။ The extensive independent analysis that's been done in the United States and in other countries that includes significant and understandable skepticism about the claims
of ဒီကြလွတ်လပ်တဲ့လေလာစမ်းစစ်မှုတွေကိုအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေမှာအကြီးအကျယ်လုပ်ကင်ခဲ့ပါတယ်။မြောက်ကိုရီးယားဘက်ကပြောဆိုချက်တွေအပေါ်မှာထူးထူးခြားခြားတန်တရားဖြစ်စေရာနားလည်လက်ခံလောက်စေရာအနေအထားတွေကိုတွေ့နေရတယ်လို့သုံးသပ်တာပါရရှိထားတဲ့အချက်အလက်နဲ့တက်တဲ့အထောက်အထားတွေကိုအခြေခံပြီးစောင့်ကြည့်ပြီးရလာတဲ့အခုအစပြုသုံးသပ်ချက်တွေကမြောက်ကိုရီးယားဘက်ကသူတို့ဟိုက်ဒရိုဂျင်ဘုံအောင်အောင်မြင်မြင်စမ်းသပ်တယ်ဆိုတဲ့ပြောဆိုချက်နဲ့ကွဲလွဲနေပါတယ
်မြောက်ကိုရီးယားရဲ့ကျူးကျော်ရန်စားတဲ့လူရက်ကိုနိုင်ငံတကာနဲ့လက်တွဲရင်ဆိုင်သွားမှာဖြစ်တယ်လို့ဒေတာရင်းမာမိတ်တွေရဲ့လုံခြုံရေးအတွက်တို့မြင့်ဆောင်ရွက်သွားမယ့်အကြောင်းအမေရိကန်ပြည်ထောင်စုကဂရီဘေးပြောဆိုလိုက်ပါတယ်။မနေ့ကနိုင်ငံသားရေးဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကအခုလိုပြောပါတယ်
We strongly condemn this violation of UN Security Council resolutions and again call on North Korea to abide by its international obligations and commitments. We have consistently made clear that we will not accept
North Korea's nuclear arms. ရေဆုံးဖြတ်ချက်ကိုချိုးဖောက်တာကိုကျွန်တော်တို့အပြင်းထန်ဆန့်ကျင်ပြီးမြောက်ကိုရီးယားဘက်ကနိုင်ငံတကာကိုပေးထားတဲ့ကတိကဝတ်တွေကိုစောင့်ထိုင်းမှုကျွန်တော်တို့တောင်းဆိုပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့တိုင်းပြည်တစ်ခုကျွန်တော်တို့လက်မခံဘူးဆိုတာအစဉ်တစိုက်ပြောခဲ့ပြီးဖြစ်ပါတယ်။ညကလေးကဒေတာရင်းမဟာမိတ်နိုင်ငံတွေနဲ့တခြားလုံးဆက်သွယ်ပြီးညှိနှိုင်းမှုတွေပြုလုပ်နေပါတယ်။နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဂျွန်နဲ့ဒီကနေ့တယ်လီဖုန်းဆက်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ကျူးကျော်ရန်စားတဲ့လုပ်ရက်ကိုနိုင်ငံတကာနဲ့လက်တွဲတုံ့ပြန်သွားမယ့်အကြောင်းနဲ့ကိုရီးယားကျွန်းဆွယ်နဲ့တောင်ကိုရီးယားရဲ့လုံခြုံရေးကိုအစွမ်းကုန်တွတ်မြင့်ဆောင်ရွက်သွားမယ်ဆိုတာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကထပ်လောင်းအာမခံခဲ့ပါတယ်။
နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီအနေနဲ့ဂျပန်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးတွေကိုလည်းဖုန်းခေါ်ပြီးဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့စီစဉ်ထားတဲ့အကြောင်းမနေ့ကသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကယ်ရီကပြောဆိုသွားတာပါကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကလည်းမနေ့ကကုလသမဂ္ဂဌာနချုပ်မှအခုလိုကြေညာချက်ထုတ်ပြန်ပါတယ
် The underground nuclear test announced by the Democratic People's Republic of Korea on 6th January is a deeply troubling This test once again violates
ဇန်နဝါရီလ6ရက်နေ့နျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲမှုလုပ်လိုက်တဲ့ဆိုတဲ့မြောက်ကိုရီးယားနိုင်ငံရဲ့ကြီးညာချက်ဟာအကြီးအကျယ်ပြဿနာရှိတဲ့လုပ်ရက်တစ်ခုပါလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်အရနိုင်ငံတကာအတိုင်းအဝန်းကတောင်းဆိုထားတဲ့ဒီလိုစမ်းသပ်မှုတွေမလုပ်ဖို့တောင်းဆိုချက်ကိုဆန့်ကျင်လိုက်တာဖြစ်ပြီးနိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်ရရောက်တယ်လို့ဒေတာရင်းလူမျိုးရေးကိုလည်းထိခိုက်စေပါတယ်နိုင်ငံတကာနျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူညီချက်ကိုချိုးဖောက်လိုက်တဲ့အတွက်ကျွန်တော်အနေနဲ့ဖြစ်တင်ရှုံချပါတယ်
မြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်လိုက်ပြီးဆိုတဲ့သတင်းထွက်လာတဲ့ဆိုရင်ပဲဒေသတွင်းအဓိကနိုင်ငံတွေနဲ့လက်တွဲပြီးအရေးယူအပြစ်ပေးသွားရေးကြိုးစားမယ်အကြောင်းတောင်ကိုရီးယားသမ္မတပက်ကွန်ဟေကလည်းပြောဆိုထားခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းကုလသမဂ္ဂဘက်ကဗိုလ်ပြီးပြင်းထန်တဲ့ပိတ်ဆို့မှုတွေချမှတ်နိုင်အောင်တွန်းအားပေးတာပါအဝင်ခက်ခဲမှမှတုံ့ပြန်ဆောင်ရွက်သွားမယ်အကြောင်းအခုလိုပြောဆိုပါတယ
်ဂျိုဒိုင်နာချိုရီးဒါရီ
မြောက်ကိုရီးယားရဲ့စမ်းသပ်မှုဟာကျွန်တော်တို့နိုင်ငံရဲ့လူမျိုးရေးပေါ်မှာအကြီးအကျယ်ချင်းချောက်မှုဖြစ်ပါတယ်ဒီကိစ္စကိုကျွန်တော်တို့အနေနဲ့လုံးဝတီးမခံနိုင်ပါဘူးဒါကိုအပြင်းအထန်ရှုံးချပါတယ်ဆိုပြီးဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုသွားခဲ့တာပါမြောက်ကိုရီးယားဘက်ကဒီနျူကလ িয়ার စမ်းသပ်မှုကိုဒီတစ်ပတ်ထဲမှာဘာကြောင့်လုပ်တယ်ဆိုတာကိုတော့အကြောင်းပြချက်မပေးပါဘူးမနေ့ပြန်ဇန်နဝါရီလ10ရက်နေ့ကတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ရဲ့မွေးနေ့ဆိုပြီးအခမ်းအနားကြီးကျင်းပလိမ့်ရှိကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးဖြစ်ပါတယ်ခုဆက်လက်ပြီးရမဲသိန်းမြို့နယ်ကရွေးကောက်ပွဲအနိုင်ရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီလွတ်တော်ကိုယ်စားလှယ်နှစ်ဦးကိုပြိုင်ဘက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်နှစ်ဦးကကန့်ကွက်လွှာတင်ထားတဲ့အမှုကိုဒီလအတွင်းမှာပဲခုံရုံးကကောက်ချက်ပေးဖို့ရက်ချင်းပေးလိုက်ပြီဖြစ်ပါတယ်အသေးစိတ်ကိုမတ်တင်ငီထိုက်ကစူးစီးတင်ပြထားပါတယ်
ရမဲသိန်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရတဲ့ပြည်ထောင်စုချမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းကဗိုလ်ချုပ်ကိုကိုနိုင်နဲ့တိုင်းဒေသကြီးအစိုးရဆက်မှုနဲ့လျှက်စစ်ဝန်ကြီးဦးကျော်မြင့်တို့ကိုပြိုင်ဘက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကကန့်ကွက်လှတင်သွင်းခဲ့တာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ခုံရုံးမှာတိုင်ကြားခံထားရသူတွေကထုတ်ကြေလာတင်ပြဖြစ်ပြီးလာမယ့်ဇန်နဝါရီလ12ရက်နေ့မှာခုံရုံးရဲ့အမှတ်ချက်ပေးဖို့ချိန်ဆထားပြီးဖြစ်တယ်လို့ NLD ကိုစလေလောင်းတရားလွတ်တော်ရှေ့နေဦးထွန်းထွန်းဝင်းကပြောပါတယ်
။ဟိုကဘာသာရေးနဲ့ message ပို့ပြီးတော့ဘာသာရေးလူမျိုးရေးနဲ့ message ပို့ပြီးတော့တရားမကြည့်ချင်းနဲ့ဆိုရဲဖြစ်နေတယ်ကျွန်တော်တို့ကကန့်လွတ်ထားတာဖြစ်တယ်။နောက်တစ်ချက်ကကိုအောင်မျိုးဦးရဲ့ပြည်သူ့ခြေနဲ့ပတ်သက်ပြီးတော့ဒီမမကဖြစ်သေးတာဆရာဆရာနေပေါ့ဗျာအဲ့ဒါဖြန့်နေဆိုချေရင်နဲ့ဆက်နေကျွန်တော်တို့ကတော့ခဏဖြစ်ပါရဲ့ခင်ဗျာ။ကံကောင်းတော့ဒီလိုတစ်ခါကကြည့်တော့တင်ပြီးတဲ့အချိန်တွေရောက်ပြီ။ဟိုဒီကဘက်ကောင်ချင်းကတော့ခေါ်ပြီးလေးမှပဲကျွန်တော်ရုံချင်းချင်းနေပြီ။ဆင်းရဲကြီးရဲရုံချင်းကဘယ်နည်းနဲ့ကြီးရဲရုံချင်းကအဲ့ရနဲ့ရုံချင်းကကျွန်တော်တို့လက်ဖက်ပါဝါတင်ပြီးတော့သူတို့ဘက်ကပါဝါတင်နေခြူရတင်နေ။ဆင်းရဲလေးဒီမှာဒီလိုဒီမှာရောက်ချင်းပါလေ။
ပြည်ထောင်စုရွေးကောက်ပွဲခုံရုံးရဲ့ဆုံးဖြတ်ချက်မကျခင်မှာပဲခုံရုံးကိုတင်ထားတဲ့ NLD ကိုစလဲလောင်းတွေရဲ့တင်ပြချက်မှာရမဲသိန်းအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကြီးကတန်ခါတော်တွေကိုအများပြည်သူအထင်အမြင်လွဲမှားစေမဲ့စကားလုံးတွေဂုံတိုက်ခါကိုစော်ကားပုတ်ခတ်တဲ့စကားလုံးတွေနဲ့ရေးသားဖော်ပြတဲ့အတွက်တန်ခါတော်အရှင်သူမြတ်တို့ကိုလာရောက်ပြီးဝင်ချတောင်းပန်ကြော့စီရေးအတိပေးစာတစ်စောင်ကိုဗုဒ္ဓဟူးနေ့ညနေခင်းမှာလက်ခံရရှိခဲ့တယ်လို့လဲNLD ကိုစလေတရားလွှတ်တော်ရှင်နေဦးထွန်းထွန်းဝင်းကပြောပါတယ်
။ကျွန်တော်ကကျွန်တော်လည်းတရားလွှတ်တော်ရှင်နေမှာဒီအကြောင်းမျိုးအမှုရောဒီကျွန်တော်ရဲ့အမှုရောကျွန်တော်ကိုယ်တိုင်ရေးပြီးမှကျွန်တော်ကိုယ်တိုင်တာဝန်ပြီးပြီးတော့ကျွန်တော်ကိုယ်တိုင်ဆင်ခဲ့တာပါဒီအမှုတွေက။ဘာဖြစ်လဲဆိုလို့ရှိရင်ကျွန်တော်တို့ဆင်ခဲ့တဲ့ဒီကျွန်တော်ဆန်းကလောဆရာကဆက်ဆံမှုတွေကိုပြီးတာပြုံပေးရတယ်ပြောင်းရေးကပ်ပြီးပြောင်းရေးကပ်ရေးကပ်ပဲကော်မရှင်ကြီးပြီးတယ်။ဒီလိုခါကြတော့အထက်ဆက်သားခံရတဲ့လူတွေပြီးတယ်ဒီခုံးကြီးကတော့ရောက်ရအောင်ကြည့်ဒီကျွန်တော်ပြီးတဲ့စာတွေကပြင်ရရဲ့သကလုံးအတုံးလုံးကြီးလည်းပါတယ်ကျွန်တော်တို့တန်းကလာမှာရေးကြတဲ့ချက်လက်တွေလည်းပါတာဖြစ်တယ်ဒီရောက်ကဘာကြောင့်လဲဆိုတဲ့အခါကျတော့သူကအမှုအမိသားကိုမကောင်းတဲ့အခါကျတော့ဒီမဘာသာနဲ့တစ်ခက်နဲ့တိုက်ပြီးမှခုခံဖို့လို့ပြောကြတဲ့သဘောပါပဲ
အမျိုးဘာသာသာသနာဆောင်ရှောက်ရေးအဖွဲ့ရမဲသိန်းမြို့ရဲ့ဥက္ကဋ္ဌဆရာတော်ဗတ္တန္တဆန်တော်ဘာသာနဲ့အတွင်းရေးမှူးဆရာတော်ဗတ္တန္တတိတ်ခတာရတို့လက်မှတ်ရေးထိုးပေးပို့တဲ့စာထဲမှာတော့ NLD ကိုယ်စားလှယ်တွေဘက်က15ရက်အတွင်းတောင်းပန်ဖို့ဝင်းချတောင်းပန်ခြင်းမပြုရင်တီစဲဥပဒေတွေနဲ့အညီဆက်လက်ဆောင်ရွက်သွားတော်မူမယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတနိုင်ငံလုံးမှာအပြတ်အသတ်အနိုင်ရခဲ့ပေမဲ့ရမဲသိန်းမြို့နယ်မှာဝင်းရောက်ရှင်ပြိုင်တဲ့ NLD ကိုယ်စားလှယ်အားလုံးတို့ကတော့ပြည်ထောင်စုချမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တွေကိုရှုံ့နိမ့်ခဲ့တာဖြစ်ပါတယ်ရှင်
မတ်တငိထိုင်ဖြစ်ပါတယ်။ကုသလပ်ပြီးတော့လိတ်ကျွန်းလူတက်မှုနဲ့တည်ထံပေးခံထားရတဲ့မြန်မာလူငယ်အုပ်ကိုနဂွန်စီထမရအကျဉ်းတောင်ထဲမှာ24နာရီလုံးလုံးတန်ချေချင်းခတ်ထားပြီးလေးလာကြတဲ့အထိဒီတိုင်းနေရမယ်လို့သိရကြောင်းထောင်ဝင်စာတွားရောက်တွေ့ဆုံသူတွေကဆိုပါတယ်။မြန်မာနိုင်ငံမှာတော့သူတို့လွမြောက်ဖို့အတွက်ဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။မအေးအေးမာကသတင်းပို့ထားပါတယ်ခင်ဗျာ
။တိုင်းရှင်းနေများကောင်စီကရှင်းနေတဦးနဲ့လူခွင့်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကတာဝန်ခံတဦးတို့ဟာလေကျွလူတက်မှုနဲ့တည်တံပေးခံထားရတဲ့မြမလူငယ်နှစ်ဦးဖြစ်တဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့နှစ်ဦးကိုနကွန်စီသမရအကျဉ်းထောင်မှာဗုဒ္ဓဘူးနေ့ကထောင်ဝင်စာတွားရောက်တွေ့ဆုံခဲ့ပါတယ်။သူတို့ကိုလေးလတာကြားတဲ့အထိတန်ချေရင်းနဲ့နေထိုင်ရမယ်လို့သိရှိရကြောင်းထိုင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့လူခွင့်ရေးဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့ရုံးအဖွဲ့မှူးမတ်အေးမာချိုကအခုလိုရှင်းပြပါတယ်
။တန်ချေချင်းခတ်ထားတဲ့အခန်းလွတ်လွတ်မှာထားထားတယ်။အဲ့မဆယ်နဲ့လေးနိုင်လုံးခတ်ထားတယ်လီလာတီတီခံတယ်အကန်းတော့တလာတီတီပြောင်းနေမှာပေါ့နော်ဒီမှာသူများနဲ့တခါမှာပေါ့သူတို့နှစ်ယောက်စီသူအာတခန်းထဲနေရတယ်သူတို့နေတဲ့အခန်းမှာလူကြီး60နှစ်ယောက်ရှိတယ်60နှစ်ယောက်ထဲမှာညက်တက်တော့သူတို့60နှစ်ယောက်ကြီးတော့ပေါ့နော်ဒီဘက်ကတော့အာကျန်တဲ့လူတွေကအရင်မှတက်နေရတယ်သူတို့နှစ်ယောက်တော့ထောင်ထဲမှာအဲ့ဒီအခန်းထဲမှာနေရတာပေါ့နော်
မကြခင်ရက်ပိုင်းမှာပဲသူတို့ရဲ့အယူခံကိုအထက်တရားရုံးမှာတင်ပြနိုင်ဖို့အတွက်လှုပ်ဆောင်နေကြောင်းကိုလည်းထိုင်းရှင်းနေများကောင်စီကရှင်းနေကရှင်းပြခဲ့တယ်ဆိုပြီးအခုလို့ပြောပါတယ်
ရှင်းနေကလည်းလာမဲ့9ရက်နေ့မှာရှင်းနေတွေကစီဝေးမယ်အယူခံဝင်ဖို့ကိစ္စပြီးတော့17ရက်နေ့မှာတခါရှင်းနေကောင်စီမှာတခါထပ်ပြန်ပြီးတော့စီဝေးမှာပေါ့နော
်မြန်မာလူငယ်တို့တေရန်နဲ့တခြားပြစ်ဒဏ်များကြားခံရကြောင်းထိုင်းတရားရုံးကဆုံးဖြတ်ခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကစပြီးမြန်မာနိုင်ငံတွင်းမှာဆန္ဒပြပွဲတွေဆက်တိုက်ဖြစ်ပေါ်နေတာပါဗုဒ္ဓဘူးနေ့မှာတော့ ARV တိုင်းပသိမ်မြို့မှာဆန္ဒပြပွဲတွေဆက်ဖြစ်နေပြီးသမရနဲ့တာဝန်ရှိသူတွေအနေနဲ့လူငယ်နှုတ်လွတ်မြောက်ရေးအတွက်တန်တမန်နီးနဲ့လှုပ်ဆောင်ပေးဖို့ကိုလည်းတောင်းဆိုသွားခဲ့ပါတယ်ထိုင်းမြန်မာနယ်စပ်တစ်လျှောက်မြို့တွေဖြစ်တဲ့တာချီလိတ်ကော့တောင်မြဝတီဖျားသုံးစုစတဲ့နေရာတွေမှာတော့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တဲ့အတွက်နေဆက်တွေမတိမငြိမ်မှုတွေဖြစ်ပွားခဲ့ရပါတယ်ဒီကိစ္စတွေကြောင့်ထိုင်းပြည်တွင်းကနိုင်ငံရေးအင်အားစုတွေပါဝင်ပတ်သက်နေတယ်ဆိုပြီးထိုင်းအစိုးရကလည်းယူဆမှုတွေရှိနေတာပါမြန်မာနိုင်ငံတဝန်းလုံးမှာလည်းခွင့်ပြုချက်မပါတဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တယ်လို့ရန်ကုန်မြို့မှာရှိတဲ့ထိုင်းတန်ယုံရှင်းမှာဆန္ဒပြပွဲတွေလည်းဇက်တိုက်ဖြစ်ပေါ်ခဲ့တဲ့အတွက်ထိုင်းတန်ယုံကိုယာယီပိတ်ထားရပါတယ်ဒီရက်ပိုင်းအတွင်းမှာပဲလေကျွန်းလူတက်မှုနဲ့ပတ်သက်လို့တရားမျှတမှုရှိစေဖို့အတွက်အမိမသိဟာကာတွေကထိုင်းရဲတပ်ဖွဲ့ရဲ့ website တွေကိုတိုက်ခိုက်မှုတွေလုပ်ခဲ့တာတွေရှိခဲ့ကြောင်းဒီအတွက်ထိုင်းရဲတပ်ဖွဲ့ကစုံစမ်းမှုတွေလုပ်နေကြောင်းထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာလည်းဖော်ပြပါရှိပါတယ်ရှင်
မအေးမှဖြစ်ပါတယ်ခုဆက်လက်ပြီးတော့အမေရိကန်နိုင်ငံအခြေစိုက်စီးပွားရေးလုပ်ငန်းရှင်များအဖွဲ့ကကြီးမြင့်တဲ့2015ခုနှစ်အတွက်အအောင်မြင်ဆုံးစီးပွားရေးလုပ်ငန်းရှင်စုကို Hishiro Sushi Company ပိုင်ရှင်မြန်မာနိုင်ငံသားကိုဖီလင်မောင်ကရရှိသွားတဲ့အကြောင်းကိုပြောပြပါမယ်အမေရိကန်နိုင်ငံကိုရွှေ့ပြောင်းနေထိုင်သူမြန်မာနိုင်ငံသားတအုပ်အနေနဲ့ခုလိုစုချင်းမြန့်ခံအတွက်ဝမ်းသာတဲ့အကြောင်းနဲ့နောက်လူတွေအတွက်အားကြဂုဏ်ယူစရာဖြစ်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကိုဖီလင်မောင်ကပြောပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်
အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းရှင်များအတွေ့အမေရိကန်စီးပွားရေးလုပ်ငန်းရှင်အကြီးအကဲများနဲ့စုပေါင်းဖွဲ့စည်းထားတဲ့ US Business Executive အဖွဲ့ကချီးမြှင့်တဲ့ဒီစုဟာစီးပွားရေးလုပ်ငန်းကြီးထွားအောင်မြင်တာအပြင်အလုပ်သမားတွေရဲ့ကျေနပ်အားရမှုမိမိရဲ့ထုတ်ကုန်တခြားကုမ္ပဏီတွေရဲ့အရေးအသွေးကောင်းမွန်တာတနည်းတာအတွက်ဝန်ဆောင်မှုလုပ်ငန်းကောင်းမွန်မှုစတဲ့ဘက်ဆောင်တိုးတက်ကောင်းမွန်မှုကိုကြည့်ပြီးစီးပွားရေးလုပ်ငန်းမျိုးစုံအတွေ့ကုမ္ပဏီပေါင်း9ခုကိုချီးမြှင့်ခဲ့တာမှာကိုဖီလစ်မောင်ရဲ့ Hishiro Sushi Company လည်းဒီစုကိုရရှိခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံသားတူဦးအနေနဲ့အခုလိုစုချင်းမြင့်ခံရတဲ့အတွက်ဝမ်းသာမိပါတယ်လို့ကိုဖီလစ်မောင်ကပြောပါတယ
်ဝမ်းသာတာပေါ့နော်ကိုနိုင်ငံကနေထွက်လာပြီးတော့ဒီလိုမျိုး immigrant တယောက်နေနဲ့လောက်တိုင်းတယ်ဆိုတာအဲဒါပေမဲ့လည်းတိုင်းတော့ကျွန်တော်တို့အဲ့လိုမျိုးပဲစုတွေတော့အနေနဲ့ရနေတာပဲဒါဒီနေ့ရဲ့ပထမဆုံးပေါ့နော်ဒီနေ့ရဲ့ပထမဆုံးစုပေါ့ဆိုတော့ပထမဆုံးတစ်ခေါက်မဟုတ်တော့လဲတိတ်ပြီးတော့ဟာမျိုးတော့ဟိုအထူးတလဲနဲ့ exciting ဖြစ်နေတာတော့မဟုတ်ဘူးကော။ဒါပေမဲ့ဒီ immigrant တယောက်နေနဲ့လဲလုံနိုင်ငံနေလဲဆိုတော့ wonder တာပေါ့နော်။နောက်လူတွေအတွက်လဲ inspire ပို့ဖြစ်တာပေါ့။
1998ခုနှစ်ခရက်ကစတင်ထီထောင်ခဲ့တဲ့ Hishiro Sushi Company ဟာအခုအချိန်မှာအမေရိကန်နိုင်ငံတဝန်းဆိုင်ခွဲပေါင်း800ကျော်ကိုဖွင့်လှစ်နိုင်ခဲ့ပြီးဖြစ်တဲ့အတွက်မနစ်2015ခုနှစ်အတွက်ကုမ္ပဏီရဲ့ဝင်ငွေဟာအမေရိကန်ဒေါ်လာတန်100အထိရှိသွားပြီလို့ကိုဖီလစ်မောင်ကပြောပါတယ် ကုမ္ပဏီရဲ့အောင်မြင်မှုနဲ့အတူစုတွေလည်းနှစ်စဉ်ဆိုသလိုရရှိနေပါတယ်လို့ကိုဖီလစ်မောင်ကဆက်ပြောပါတယ
်စုတွေကတော့များတယ်ဆိုတော့အကုန်လုံးတော့ကျွန်တော်ကမမှတ်မိတော့ဘူးပေါ့နော်နှစ်တိုင်းရနေတဲ့စုကဒီ Ink Magazine ကနေပြီးတော့ရွေးနေတာဒီအမေရိကမှာ Group ဖြစ်ဆုံးကုမ္ပဏီတွေကတခုဆိုတော့ကျွန်တော်တို့၅နှစ်လောက်ရှိပြီရတာနော်အဲ့ဒါရဲ့နောက်ဒီဒီ magazine ကပဲဒီ hospitality channel မှာတော် top 100မှာလည်းအမြင်နဲ့ပါတယ်လေဘလိုဖြစ်နေတဲ့အထဲမှာတော့နောက်အရင်ပမာရရတခုကတော့ဒီလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်ကရတဲ့တခုကတော့အကောင့်တော့ဘောနော် employee တွေ vote လုပ်တဲ့ဒီလုပ်ငန်းခင်တဲ့မှာအကောင့်ဆုံး best employer to work for ဘောနော်ကောင်းဆုံးအလုပ်ရှင်တဲ့လှုပ်လှုပ်ကောင်းတဲ့အလုပ်ရှင်တဲ့တယောက်ရတာအဲ့ဒီအဲ့စုကတော့သူများတွေပေးတာတဲ့ဆိုရင်ကို employee တွေကပို့လို့တော့အဲ့ဒါကတော့ပို့ပြီးတော့အကောင့်တော့ပေါ့တော့
ကိုဖီလစ်မောင်စတင်တည်ထောင်ခဲ့တဲ့ Hisho Sushi Company ရဲ့အောင်မြင်မှုဟာ2011ခုနှစ်မှာ American သမ္မတအိမ်မြူတော်ကအတိအမှတ်ပြုဂုဏ်ပြုရတဲ့အထီးဖြစ်လာခဲ့တာပါအမေရိကန်အိမ်မက်လို့ခေါ်တဲ့တခြားနိုင်ငံတွေကလာရောက်ရွှေ့ပြောင်းနေထိုင်ပြီးစီးပွားရေးအောင်မြင်နေကြသူတွေကိုဂုဏ်ပြုတာမှာကိုဖီလစ်မောင်ကိုလည်းအမေရိကန်သမ္မတကတော်မီရှယ်အိုဘားမားကအထူးဖိတ်ကြားခဲ့ပြီးသမ္မတဘရက်အိုဘားမားကသူ့ရဲ့2011ခုနှစ် State of the Union နိုင်ငံတော်အခြေပြမင်းငွန်းထဲမှာထည့်သွင်းပြောကြားသွားခဲ့ပါတယ
်လွန်ခဲ့တဲ့၄နှစ်လောက်ကပေါ့နော်ဘလို့ဖြစ်ပြီးတော့ဘလို့ရွေးတယ်ဆိုတော့သူတို့ကတော့မပြောဘူးပေါ့နော်နောက်ဆုံးအချိန်မှသူတို့ဖုန်းဆက်ခေါ်မှပဲကျွန်တော်လည်းသိရတာအဲ့ဒီအချိန်ကတော့အများကြီး excited ပို့ဖြစ်တာပေါ့နော်ဒီတမနာကိုတိုင်းကအဓိကတမနာကိုတော့ဖိတ်တဲ့အနေနဲ့ပေါ့နော်တကယ် top တွေကိုဖိတ်တယ်ဆိုတော့သူတို့နဲ့လည်းတွေ့ရတယ်သူတို့နဲ့လည်းအတူတူဒီစားကြတော့ကြတယ်ဆိုတော့ဒီ feeling ကတော့ရိုးရိုးလူသားတယောက်တည်းနဲ့တော့ညောအရန်ကြီးကိုဖော်ပြလို့တော့မရဘူးပေါ့နော်အရန်ဝန်တာပေါ့
စုပေးဖို့ရွေးချယ်တဲ့အချက်တွေကအဓိကအချက်တစ်ခုဖြစ်တဲ့အလုပ်သမားတွေစိတ်ချမ်းသာမှုနဲ့ပတ်သက်လို့လည်းကုမ္ပဏီအနေနဲ့တာနိုင်တဲ့လောက်လှုပ်ဆောင်ပေးနေတဲ့အကြောင်းကိုဖီလစ်မောင်ကရှင်းပြပါတယ်
။ကျွန်တော်တို့လုပ်နေရတာကတော့အများကြီးပဲပေါ့နော်။ကျွန်တော်တို့ exercise လုပ်တဲ့weight training ဆရာမတွေခေါ်ပြီးတော့လုပ်ပေးတယ်။yoga ဆရာမတွေခေါ်ထားပေးတယ်။အခါတလေကြာရင်car wash the service ကိုခေါ်ထားပေးပြီးတော့ company ကနေတို့ကားတွေ wash လုပ်ပေးတယ်။တခါလေကြာရင်စပိန်ညက်တဲ့လူတွေခေါ်လာပြီးတော့အလုံးမှာစပိန်ညက်တာတွေလက်ကညက်ပေးတာပေါ့နော်။အပြစ်မတွားနိုင်တဲ့လူတွေတချို့ many petty တွေခေါ်ပြီးတော့လုပ်ပေးတာတွေရှိတယ်။တချို့ကျွန်တော် happy hours ရှိတယ်။ happy hours တမန်တခါလေကြာရင်ကျွန်တော် juice smoothie တွေဖြော်တိုက်တာတော့ wine တောက်တဲ့အချိန်လေးတော့အဲ့ဒါမျိုးလေးပေါ့နော်လုပ်နေတာတွေတော့အများကြီးပဲပေါ့နော်ကိုကလေးမွေးခန်းကြီးပဲဖြစ်ဖြစ်ကလေးရတာပဲဖြစ်ဖြစ် graduation ရတာပဲဖြစ်ဖြစ်ဒီမှာ celebrate တွေလုပ်ပေးတယ်အဲ့လိုမျိုးလေးပေါ့နော်နောက်ကျွန်တော်တို့မှာ foundation လဲ teacher set up လုပ်ထားတယ်လေ foundation history foundation ဆိုပြီးအဲ့ foundation ကနေပြီးတော့သူတို့ရဲ့အခက်အခဲရှိတဲ့မိသားစုလေးတွေအတွက်အဲ့ဒါကြတော့ကျွန်တော်တို့ employee တွေမှာမဟုတ်ဘူးကျွန်တော်တို့ဝန်ထမ်းတွေမှာမဟုတ်ဘူး community မှာလည်းအခက်အခဲရှိတဲ့လူတွေပါလေဆိုရင်ကျွန်တော်တို့ကူညီဖို့ပေါ့နော်ဆိုတော့တချို့ဝန်ထမ်းတွေမှာဝေးကြီးအခက်အခဲရှိရတော့ကလေးရဲ့ scholarship တွေအခက်အခဲရှိတာတော့ဆိုကျွန်တော်တို့ foundation ကိုရှောက်လို့ရတယ်လေ qualified winner ဆိုရင်တော့ကျွန်တော်တို့ထုတ်ပေးရတယ်ပါတော့လိုမျိုးတွေလည်းရှိရတယ်
ကွန်မတီရဲ့အလုပ်သမားအများစုကိုနိုင်ငံခြားကနေအမေရိကန်မှာရွှေ့ပြောင်းနေထိုင်ကြတဲ့ immigrant တွေကိုခန့်ထားတယ်ဆိုပေမဲ့လည်းအဲ့ဒီအထက်က80ရာခိုင်နှုန်းလောက်ဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ကိုဖီလစ်မောင်ကပြောပါတယ်ကွန်မတီဟာဆူရှိကွန်မတီဖြစ်ပေမဲ့ပစ္စည်းအသစ်အစားတွေကိုသုတေသနအဖွဲ့အသေးချဖွဲ့စည်းပြီးအများတစေတီထွင်ကြံစနေတာကြောင့်အဲ့ဒီရဲ့ရလအဖြစ်နဲ့30ကနေ40ရာခိုင်နှုန်းအထိနှစ်စဉ်ကြီးထွားမှုရှိနေတယ်လို့လည်းကိုဖီလစ်မောင်ကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီအခုဒုတိယပိုင်းနိုင်ယူဝတ်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
ဒီအတန်းနိုင်ငံရေးပါတီအနိုင်ရတယ်ဆိုတော့ဒါအင်တာဝန်သားစရာခေါင်းတာဗောဒီယူဆာကျွန်တော်ဗမာပြည်မှာဖြစ်တောင်ဖြစ်ခဲ့ဘူးဒီအရင်တုန်းကလည်းရှိခဲ့ပါတယ်1960
ဒါကတော့မြန်မာနိုင်ငံရေးမှာဘယူရိုကရေစီရန်နီယာတစ်ခုလုံးကိုစစ်တပ်ကချုပ်ကင်ထားဆဲဖြစ်တဲ့အတွက်တချမ်းပဲ့ဒီမိုကရေစီဖြစ်နေပဲဆက်လက်ကြီးသွားမှာဖြစ်တဲ့အကြောင်းဒီတော့မြမောက်ရေးရအစီအစဉ်မှာမြမရေးသုံးသက်သူဒေါက်တာအောင်ခင်ကသုံးသက်ပြောသွားတာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်လက်ပြီးတော့ဥဆံမိုးဝေစီစဉ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
အရင်ဆုံးတင်ပြပေးချင်တာကတော့ The Straits Times သတင်းစာမှာနီမယ်ကော့ရှ်ရေးသားထားတဲ့သုံးသက်ချက်ဆောင်းပါးဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာလက်နက်ကင်တိုင်ရင်သားအဖွဲ့တွေနဲ့ပြည်လုံးနေတဲ့ရင်းကြေးလုံငန်းစဉ်ကိုလှုပ်ဆောင်မှာဖြစ်တဲ့အကြောင်းခေါင်းစဉ်တက်ရေးသားထားတာပါမြန်မာနိုင်ငံမှာရေရှည်ဖြစ်နေတဲ့ပြိပခအဆုံးသက်ရေးအတွက်အပြည့်ရသဘောတူညီမှုရဖို့အတွက်လမ်းစာတစ်ခုဖြစ်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်ဒေါန်ဆန်းစုတီဟာသူမမှာရှိတဲ့စွမ်းဆောင်နိုင်ရည်ကိုအသုံးချပြီးကိုလိုနီအုပ်ချုပ်ရေးအဆုံးသက်ပြီးတဲ့နောက်ပိုင်းလက်နက်ကင်ပြိပခဖြစ်ပွားနေတဲ့တိုင်းသားလူမျိုးစုတွေနဲ့ရင်းကြေးလုံငန်းစဉ်ကိုတွန်းအားပေးလှုပ်ဆောင်လိမ့်မယ်လို့ရေးသားထားပါတယ်မတ်လမှာအာဏာလွှဲပြောင်းလက်ခံမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရုံးခန်းမှာတနင်္လာနေ့ကအမှားစကားပြောကြားစဉ်ဒေါအောင်ဆန်းစုကြည်ကညီညာရေးလုပ်ငန်းစဉ်ဟာအစိုးရအသည့်အတွက်ပထမအဦးဆုံးလုပ်ရမယ့်အလုပ်ဖြစ်တယ်လို့ပြောကြားခဲ့ပါတယ်။တန်ပြေမှာညီညာမှုမရှိသေးသေးကျမတို့ဘာမှလုပ်လို့မရပါဘူးလို့လည်းဒေါအောင်ဆန်းစုကြည်ကပြောကြားတဲ့အကြောင်းထောက်ပြထားပါတယ်။တနေ့တည်းမှာပဲတန်ပြေရဲ့အထင်ကရဒေသတစ်ခုမှာစစ်မဲ့ဖြစ်ပွားနေစေဖြစ်တဲ့အကြောင်းပြသနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကမှအမျိုးသားအပြည့်ရသဘောတူညီမှု NCA ကိုလက်မှတ်ရေးထိုးထားတဲ့ RCSSSC အဖွဲ့ကအစိုးရစစ်တပ်ဟာသဘောတူညီချက်ကိုချိုးဖောက်ပြီးတော့သူတို့ရဲ့စခန်းတွေကိုလာတိုက်တယ်ဆိုပြီးတော့စစ်ဆဲချက်ထွက်ပေါ်လာခဲ့ပါတယ်။ NCA ကိုလက်မှတ်ထိုးမထားတဲ့အဖွဲ့တွေနဲ့လည်းတိုက်ပွဲတွေပိုးပြီးတော့ဖြစ်ပွားနေတယ်လို့ရေးသားထားပါတယ်။2010ရွေးကောက်ပွဲမှာအနိုင်ရလာတဲ့စစ်တပ်နဲ့ဆက်ဆက်နေတဲ့အစိုးရရဲ့ညှိနှိုင်းဆွေးနွေးနေမှုဟာမယိုးသားဘူးလို့တိုင်းရင်းသားတွေကစိုးရိမ်ပူပန်နေကြတယ်လို့လည်းရေးသားထားတယ်လို့ယုံကြည်မှုဟာအရေးကြီးဆုံးကိစ္စရကြီးဖြစ်နေတယ်လို့ထောက်ပြထားပါတယ်။လက်ရှိညဉ့်ညင်းလုံငန်းစင်မှာအဓိကအကြံပေးတူဦးဖြစ်တဲ့ဦးတင်မောင်တန်းကတော့ဒီချိန်ဟာအားလုံးအနေနဲ့သူတို့ရဲ့အနေအထားတွေကိုညှိနှိုင်းမှုအတွက်အခွင့်အလမ်းကောင်းဖြစ်တယ်လို့ပြောပါတယ်။အောက်တိုဘာလ NCA သဘောတူညီချက်လက်မှတ်ရေးထိုးပွဲကိုဒေါအောင်ဆန်းစုကြည်တက်ရောက်ခဲ့ခြင်းမရှိတဲ့နောက်ပိုင်းမှာတော့သူမဟာအပြောင်းလဲတရက်ကိုလှုပ်ဆောင်နိုင်လိမ့်မယ်ဆိုတဲ့တွေးစချက်တွေထွက်ပေါ်လာပြီးသူမဟာညဉ့်ညင်းလုံငန်းစင်မှာပါဝင်လာခဲ့တယ်လို့ရေးသားထားပါတယ်။ပြီးခဲ့တဲ့လအတွင်းမှာတော့ဒေါအောင်ဆန်းစုကြည်ဟာအပြစ်ရလက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့တွေ့ခဲ့ပြီးNCA လက်မှတ်ရေးထိုးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုမထောက်ခံတာမဟုတ်ကြောင်းဒါပေမဲ့လက်မှတ်ထိုးတဲ့အဖွဲ့တွေနဲ့မထိုးတဲ့အဖွဲ့တွေဘယ်ဘက်ကိုလိုက်တယ်ဆိုတာမျိုးကိုမမြင်စေချင်လို့ဖြစ်တယ်လို့ပြောပြတာကိုထောက်ပြထားပါတယ်အပြည့်စုံကို thestraitstime.com မှာဖတ်ရှုနိုင်ပါတယ
်နောက်ဆက်လက်တင်ပြပေးမှာကတော့ထိုင်းနိုင်ငံထုတ် The Nation သတင်းစာရဲ့စစ်ပွားရေးကော်လမ်မှာဆောင်းပါးရှင်ဖိချက်နဲ့ပွန်ခရိုင်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်နှစ်နှစ်အတွင်းထိုင်းနဲ့မြန်မာရဲ့ကုန်သွယ်မှုဟာနှစ်ဆတိုးလာလိမ့်မယ်လို့မျှော်လင့်ရတယ်ဆိုပြီးခေါင်းစဉ်တက်ထားပါတယ်။အာဆီယံပူးပေါင်းဆောင်ရွက်ရေးနဲ့ပူးတွဲကုန်သွယ်မှုကော်မရှင်တို့ရဲ့အနီးကပ်ပူးပေါင်းလှုပ်ဆောင်မှုတွေကြောင့်နှစ်နှစ်အတွင်းထိုင်းနဲ့မြန်မာနိုင်ငံတို့ကြားကုန်သွယ်မှုဟာနှစ်ဆတိုးပြီးအမေရိကန်ဒေါ်လာ 17.3 ဘီလီယံကနေ 13.5 ဘီလီယံဒေါ်လာကြားရှိလာလိမ့်မယ်လို့သုံးသပ်ရေးသားထားပါတယ်။နေဆက်ကုန်သွယ်ရေးကလည်းဒေါ်လာ 10 ဘီလီယံအထိရှိလာမယ်လို့ဆိုပါတယ်။နိုင်ငံခြားကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့တခြားပူးပေါင်းဆောင်ရွက်မှုတွေပုံမိုအားကောင်းလာတာကြောင့်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေမှာတိုးတက်ဖွံ့ဖြိုးလာတာဖြစ်တယ်လို့ထိုင်းစီးပွားရေးဝန်ကြီးတန်ထရာပွန်ကပြောဆိုကြောင်းထောက်ပြထားပါတယ်။လာမယ့်ဇန်နဝါရီလ14ရက်နေ့15ရက်ကြားမှာနေပြည်တော်မှာကျင်းပမယ့်ပူးတွဲကုန်သွယ်ရေးကော်မရှင်စည်းဝေးမှာပူးပေါင်းဆောင်ရွက်ရေးတွေတိုးမြှင့်ပြုလုပ်ရေးအတွက်ထိုင်းဘက်ကနေအဆိုပြုစရာတွေပြင်ဆင်ထားတယ်လို့လည်းရေးသားထားပါတယ်။ကုန်သွယ်ရေးရည်မှန်းချက်ရေးဆွဲဖို့အပြင်ဘဏ်လုပ်ငန်းနဲ့နှစ်နိုင်ငံကြားဒေသတွင်ငွေကြေးလဲလှယ်မှုပေါင်းစည်းနဲ့ကုန်သွယ်ရေးစတာတွေပါဝင်တယ်လို့ဆိုပါရယ် ဆွေးနွေးကြဖို့စီစဉ်ထားတဲ့အထက်မှာနှစ်နိုင်ငံစလုံးရဲ့ကုန်သွယ်ရေးစီမံစည်းကမ်းနည်းဥပဒေတည်င်းအချက်လက်တွေဖလှယ်ရေးနယ်စပ်ဂိတ်တွေကြားပူးပေါင်းဆောင်ရွက်ရေးနဲ့ကုန်သွယ်မှုပုံမှုအဆင်ပြေချောမွေ့အောင်နယ်စပ်ဂိတ်တွေရဲ့အစဉ်တန်မြင့်တင်ရေးစတာတွေပါဝင်တယ်လို့យေတာထားပါတယ်။ပြီးခဲ့တဲ့9နှစ်တာကာလနှစ်နိုင်ငံကြားကုန်သွယ်မှုဟာတစ်နှစ်ပြန်မြ6.8 billion dollar ရှိခဲ့တယ်စသဖြင့်យេតាထားပါတယ်အပြည့်အစုံကိုတော့ thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်ရှင
်ဒါကတော့ဦးစံမိုးဘေကမတ်နနာချန်နဲ့အတူတင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ဖြစ်ပါတယ်ခုဆက်လက်ပြီးတော့ဒေါ်လာလာတန်းတင်ဆက်ထားတဲ့ American Style Indian 3 English စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက w h i s t l e whistle ကကျမတို့မြန်မာအခေါ် whistle b l o w e r blower က b l o w blow ဆိုတဲ့ကိရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ b l o w e r blower ကတော့မှုတ်သူပေါ့ရှင်စကွိုက်ကလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ whistle မဟုတ်ဘူးပေါ့ဒီစကားဆင်းတဲ့လာရာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူးလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့ဒီနည်းအန်ဒီယေဂိုအတိပေးနိုင်အောင် whistle သာမဟုတ်ပြီးတတိပိယာကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ် idiom ဆိုတဲ့သဘိုက်အသေးပဲကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုံငန်းကပင်စသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာနာငွေအလွဲသုံးစားလုပ်တာမျိုးအလဟတာဖြုံးတီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်းရစီမင်းတွေချိုးဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုက်မလုတ်အပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တည်တည်အကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီလိုလေအများအပြင်ကိုယ့်အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လည်းမပြောရတာကိုယ့်ကိုပြန်ပြီးတနည်းလေမဲမှအေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါတယ်။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်တည်ရှိဖို့လိုသလိုတခါတရံလဲလုတ်ကြံတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါတယ်။အမေရိကန်စုရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါတယ်။ whistle blower နဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ခုဆက်လာပြီးတော့ပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိလိုက်ပေမဲ့ဘယူရိုကရေစီရန်နီယာတစ်ခုလုံးကိုစစ်တပ်ကချုပ်ကင်ထားတာအပါအဝင်အာဏာကြီးစိုးထားစေဖြစ်တဲ့အတွက်တချမ်းပဲဒီမိုကရေစီအဖြစ်နဲ့ပဲဆက်လက်ခီးသွားလိမ့်အောင်မယ်လို့မြန်မာအရေးသုံးသပ်သူသမိုင်းပညာရှင်ဒေါက်တာအောင်ခင်ကသုံးသပ်လိုက်ပါတယ်ဒေါက်တာဦးအောင်ခင်ကိုဦးကျော်စံသားကဆက်သွယ်မေးမြန်းဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
အခုမြန်မာနိုင်ငံမှာရွေးကောက်ပွဲပြီးသွားပါပြီရွေးကောက်ပွဲမှာပြည်သူတွေကဒီမိုကရေစီဖော်ဆောင်ပေးလိမ့်မယ်လို့ယုံကြည်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်က အပြတ်သတ်နိုင်ငံရဲဆိုတဲ့ထောက်ထားရအများကြီးတွေ့နေရပါပြီ။လူတွေကတော့ဒီမိုကရေစီဖြစ်ထွန်းတော့မယ်ဆိုပြီးတော့မျှော်လင့်နေကြတယ်။ဆရာဘယ်လိုသုံးသပ်လိုပါလဲဆရာအခုအချိန်နဲ့ဒီမိုကရေစီခီးအစဘလောက်အလံဝေးပါသေးလဲဆရာပထမဆုံး
။အဲလွတ်လပ်ပြီးတော့အနောက်ရှေ့ကင်းမဲ့တဲ့ဒီရွေးကောက်ပွဲမှာပြတ်သတ်နိုင်ငံရေးပါတီအနိုင်ရတယ်ဆိုတော့ဒါအင်မတန်ဝန်တာစရာခေါင်းတာပေါ့ဒီဥစ္စာကျွန်တော်ဗမာပြည်မှာဖြစ်တောင်ဖြစ်ခဲ့ဘူးဒီအရင်တော့ကလည်းရှိခဲ့ပါလေ1960ကျွန်တော်တန်ရှင်းဖတ်စာပလာနဲ့တီမြဲဖတ်စာပလာကွဲတဲ့အချိန်မှာရွေးကောက်ပွဲလုပ်တဲ့အခါမှာဒီတီမြဲဖတ်စာပလာအစ်တန်နဲ့ပတ်သက်တဲ့အတန်ရှင်းကမပတ်သက်ဘူးဆိုတော့အဲ့ဒီမှာ1960ရွေးကောက်ပွဲမှာဦးနုရဲ့ပါတီကအပြတ်အသတ်နိုင်သွားတယ်အယတပါတီအဝဲခံတာပေါ့ဗျာအဲဒီကလည်းပါပြီနဲ့နောက်ဆုံးပိတ်မှာဦးနုကဒီစစ်တပ်ကိုသူစီယုံတင်းတွင်းမှုအားနေတဲ့အတွက်နောက်ဆုံးပိတ်မှာအာဏာရပြီးတော့တနေ့နေ့လောက်နေတော့စစ်တပ်ကဘူနေဝင်းတို့အာဏာသိမ်းတာပေါ့ဗျာအာဏာသိမ်းတဲ့အကြောင်းတွေကတော့အမျိုးမျိုးဒီပြထားတာတော့ရှိတာပေါ့ဗျာဟောရုပ်တိရှိတာလည်းရှိတယ်မပါမရှိတာလည်းရှိတယ
်ဟုတ်ကဲ့ဆရာအခုကောဆရာဘယ်လိုမြင်ပါလဲအဲ့ဒီတော့အခုလည်းပဲစစ်တပ်ထောက်ခံတဲ့ပါတီကရှုံးနေပြီးတော့ဒါအရသာပါတီကအပြတ်သတ်နိုင်တယ်ဆိုတော့ဘလောက်တည်မြဲနိုင်မဲ့အခြေအနေရှိပါလဲစစ်တပ်ကိုစီယုံသိမ်းသိမ်းနိုင်မဲ့အလားအလာကောဘလောက်ရှိနေလို့ဆရာသုံးသပ်ပါလဲဆရာ
အဲ့အဲ့ဒီရုံးကနဲ့အခုဒါနဲ့ဆိုရင်တော့ဒီနှစ်ပေါင်း55နှစ်ရှိသွားပြီပေါ့ဗျာအကြမ်းထဲမှာတခါရှိသေးတယ်1990မှာဟလာအရသာပါတီကအပြတ်သတ်နိုင်ပြီစစ်တပ်ထောက်ခံတဲ့ပါတီကခွဲခွဲလောင်းကိုရှုံးသွားတယ်အဲ့ဒီတော့ကလည်းစစ်တပ်ကနောက်မဆုတ်ဘဲနဲ့အာဏာသိမ်းလိုက်တာစစ်အာဏာရှင်အဲ့ဒါအရင်စေချောအုပ်ချုပ်သွားတယ်အခုတည်းပဲဟိုအယတအဖွဲ့စီကနိုင်တယ်နိုင်တာတော့အပြတ်တက်နိုင်တာ1960တုန်းကနိုင်တယ်လို့1990ခုတည်းကနိုင်တယ်လို့အခု2015မှာလည်းနိုင်တယ်ဆိုတော့ဒါတွေကရွေးကောက်ပွဲတစ်ခုနဲ့တစ်ခုနဲ့မှာ1 generation กว่าတယ်အနှစ်30ပထမရွေးကောက်ပွဲနောက်တစ်ခါကျအနှစ်25နှစ်กว่าတယ်ဒါပေမဲ့အယတကစစ်တပ်ထောက်ခံတဲ့ပါတီကိုဘယ်တော့မှမထောက်ခံဘူးအခုကတော့သူကအသိအမှတ်ပြုတယ်ပြောတယ်ပေါ့ဗျာအခုဒါအသိအမှတ်ပြုတယ်ပြောတာကသူကအခြေခံဥပဒေအရစစ်တပ်ကသူလိုချင်တာတွေသူရထားပြီးပြီဟာလာစစ်ပေါ်ကြီးလည်းတဖေးဖြစ်ကုန်ပြီအဲ့တော့နေပြည်တော်မှာလည်းသူတို့ကုတ်ထားပြီးပြီဆိုတော့အခုပါလီမန်မှာသာ NLD ပါတီကအများစုပေါ့ဗျာအယတအများစုရှိပြီနဲ့ကျန်တဲ့ဒီ bureaucratic machinery နဲ့ဟိုကျန်တဲ့ဟာတွေကစစ်တပ်ကိုဗျာဘာလို့လဲဆိုတော့အစိုးရဌာနတွေအားလုံးကဒီစစ်အစိုးရလက်ထက်ကကျန်နေတဲ့အစိုးရဌာနတွေဆိုတော့ဒီအစိုးရဌာနတွေကိုသူတို့ဥသိမ်းစိန်အစိုးရတောင်ပြုပြင်ရေးလုပ်ဖို့မလွယ်ဘူးဆိုတော့ပြောတာပြောနေတာတကယ်တကယ်ကမထိရောက်တာတွေကများတယ်ဆိုတော့စစ်တပ်က2008အခြေခံဥပဒေအရနေစလုပ်လိုက်တဲ့တချမ်းပဲဒီမိုကရေစီကနေပြီးတော့အရင်တော့ကတချမ်းစစ်တပ်ကယူတာတချမ်းကတော့စစ်ဘူဟောင်းပေါ့အခုစစ်ဘူဟောင်းတချမ်းယူထားတဲ့နေရာကိုအယက်သားတွေရောက်လာတယ်
ဟုတ်ကဲ့
အရတားနဲ့စစ်သားနဲ့ကဒါဆက်ပြီးတော့စကမ်းသွားအောင်မယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီမိုကရေစီအပြည့်အဝတော့နိုင်ငံရေးအဖြစ်ကိုမဖြစ်နိုင်တဲ့သဘောပေါ့ဆိုတော့အဲ့ဒီဟာကဒီမိုကရေစီအသွင်ပိုမိုဖြစ်လာအောင်လုပ်နိုင်မဲ့နိုင်ငံရေးအလားအလာရောဆရာမြင်ပါလားခင်ဗျာ
ဒီဥစ္စာလည်းဟိုတဖြည်းဖြည်းနဲ့တို့လုပ်ယူရမယ့်ကိစ္စပေါ့ဗျာတို့အခုမှပြောကြတာတော့ဒီအခုပုံစံကဒီအင်ဒိုနီးရှားပုံစံလိုဖြစ်သွားတဲ့သဘောရှိတယ်ပေါ့ဗျာအင်ဒိုနီးရှားမှာလည်းတဖြည်းဖြည်းနဲ့နောက်ဆုတ်သွားတဲ့သဘောရှိတယ်ပေါ့ဗျာတို့ဒါဘယ်လောက်ကြာမလဲတော့မပြောတာဘူးတော့ဒါအင်တန်ကြာမယ့်ကိစ္စပေါ့ဗျာအခုမှအရသားနဲ့စစ်သားနဲ့အစိုးရကိုချုပ်ကင်မှုပြန်ဆိုင်တဲ့ပထမအဆင့်ပဲရှိသေးတာပေါ့ဗျာဒီအထဲမှာဟာပြဿနာတစ်ခုကပါလဲဆိုတော့ဗမာနိုင်ငံရေးမှာလူပုဂ္ဂိုလ်အဓိကထားတဲ့နိုင်ငံရေးဖြစ်တယ်ဆိုတော့ကျွန်တော်အခြေတိုင်းမှာမြန်မာပြည်အဲ့လိုမျိုးရှိလေရှိတယ်ဆိုတော့အင်တန်ဒီမိုကရေစီဝါရင်မှာလဲဆိုရင်ဂျပန်မှာတောင်ဝင်ကြီးသားသမီးဆိုလို့ရှိရင်ဘာမှမပြောဘဲနဲ့မဲပေးတာရှိတယ်ပေါ့ဗျာအခုလဲဒီလိုပဲဆိုတော့တစ်ဖက်ကလည်းပဲစစ်အာဏာရှင်ရဲ့အမိန့်နဲ့နာခံပြီးတော့သူတို့လှုပ်တာလေအခုစစ်အာဏာရှင်ကနေပြီးတော့မရှိတော့တဲ့အခါမှာသူနည်းနည်းလေးရုပ်ပြီးအရသာဘက်ကနည်းနည်းတိုးတာလေပေါ့ဗျာဒီဘက်အရသာဘက်ကလည်းအရသာမှာဒေါန်ဆန်းစုကြည်ကသူတယောက်တည်းပဲ she's calling all the shot ပဲတယောက်တည်းလှုပ်နေတာအော်တိုခရက်ပေါ့ဗျာအရသာဘက်ကလည်းအရသာအော်တိုခရက်ပေါ်လာတယ်ဆိုတော့အပေးယူဘလောက်လုံနိုင်ပလဲဆိုတဲ့ပုံမှာမူတည်ရလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်စဉ်းစားမိတာလွတ်လပ်ရေးရပြီးနောက်ပိုင်းဒီမိုကရေစီမှာက institution တွေပါတီတွေအဖွဲ့အစည်းတွေအခုထက်ပိုပြီးခိုင်မာတယ်အုပ်ချုပ်ရေးရန်ရာဟာ bureaucracy ဟာလည်းပဲအခုထက်ပိုပြီးစနစ်ကျတယ်လို့တွေးမိပါတယ်နောက်ပြီးတော့အဲ့ဒီတော့ကလူတွေဟာပိုပြီးတော့သဘောထားတင်းမာမှုနည်းတယ်ဘာသာရေးအဖြစ်ဆိုရင်လည်းပဲအဲ့တော့ muslim ဘာသာတွေ christian ဘာသာဝင်တွေဘာသာကြားတွေဗုဒ္ဓဘာသာအပြင်ဘာသာကြားတွေနိုင်ငံရေးထိတ်တမ်းမှာရှိနေကြတယ် ဝန်ကြီးရာထူးတွေမှာရှိကြတယ်အခုကျတော့အဲ့လိုပုံစံဖြစ်တော့လူဖွဲ့စည်း society ကိုနှက်ကလည်းပို့ပြီးတော့ဒီမိုကရေစီရှင်သန်နိုင်တဲ့အလားအလာနည်းနေသလားလို့စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲအရင်နဲ့ဆိုင်ရင်အခု
အရင်တော့ကဒီလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းကတော့ကျွန်တော်လေ့လာတော့ကတော့ဒီလွတ်လပ်ရေးတိုက်ပွဲမှာပါလာတဲ့လူတွေကအလုံးရုံးတော့ပြီးပါလာတဲ့ခါကျတော့ဥပမာဆိုဝင်ကြီးဦးရာရှစ်တူပါတို့သူဇက်တိုက်ဟိုနောက်ပိုင်းမှာပါလာတာရှိတယ်ပေါ့ဗျာဆိုတော့အဲ့ဒါကလည်းပဲနှစ်သိမ့်မကြဘူးဗျာဟို10နှစ်ကျော်လောက်ပဲရှိတာပဲအခုစစ်စိုးကအုပ်ချုပ်ထားတာအနည်း50ကျော်ဆိုအရင်တော့ကဒီမိုကရေစီတက်တန်းလေးရှိတာ10နှစ်ကျော်လောက်ဆိုတော့10နှစ်ကျော်လောက်မှာဘာမှမရှိဘူးမရှိတဲ့တက်တန်းလေးမှာတနေ့လောက်ဆိုသူအစာပြိုးလာတယ်အဲ့တော့ပတ်မိလောက်ကတော့ကျွန်တော်ကျောင်းသားဘဝမှာဒီတက်ကတူမှာကျောင်းသားတမကရွေးကောက်ပွဲဆိုတာဒီဒီမိုကရေစီအလေးအကျင့်လုပ်ပြီးတဲ့ရွေးကောက်ပွဲပဲအဲ့တော့ဒီမိုကရေစီအလေးအကျင့်ရွေးကောက်ပွဲမှာဟိုဘက်နဲ့ဒီဘက်နဲ့ပြိုင်ညာပြူကြပေါ့ဗျာလုတ်တဲ့အခါမှာကျွန်တော်တို့စာချင်းမဲ့လူတွေရွေးကောက်ပွဲချိန်မှာတယောက်နဲ့တယောက်နဲ့ကလောဆဲဘာညာနဲ့ပြစ်ပြီးတော့ဒါရွေးကောက်ပွဲလည်းပြီးတော့တယောက်နဲ့တယောက်နဲ့လေဘင်းပြန်ဖဲ့ပြီးတော့တယောက်နဲ့တယောက်ပတ်စံချီဟိုလူပတ်စံဒီလူချီဒီလူပတ်စံဟိုလူချီနဲ့ကျွန်တော်တငယ်ချင်းပြန်ဖြစ်သွားတာပဲဗျာရွေးကောက်ပွဲချိန်မှာတော့တယောက်နဲ့တယောက်နဲ့ရန်သူပေါ့ဗျာဆဲရနဲ့ကြတယ်ဆိုတော့အဲ့ဒီအလေးအကျင့်ကကျွန်တော်တို့ပါလီမန်ဒီမိုကရေစီခေတ်မှာရှိခဲ့တယ်ဗျာ။စာချုပ်ရဲ့အယူဆရွေးကောက်ပွဲမှာဖြစ်ပြီးနေရွေးကောက်ပွဲပြီးတဲ့အခါကျရင်ဒီလူတွေကမိတ်ဆွေပြန်ဖြစ်သွားတာပဲဗျာ
။ဟုတ်ကဲ့ဆိုဘုခါမှာကြတော့ပညာရေးပြုပြင်ဖို့ဆန္ဒပြတဲ့ចောင်းသားတွေကိုចောင်းသူတွေကိုတော့မှထောင်ထဲချထားတဲ့ခေတ်ပေါ်ရှာ။အဲ့လိုပညာရေးကအစပြီးတော့စာသင်ကျောင်းတွေကတက္ကသိုလ်ကအစပြီးတော့ဒီမိုကရေစီအလေးကျင့်တွေလုပ်ပေးနိုင်ဖို့တော့တော်တော်လိုမယ်ထင်တယ်ပါဆရာ
။ဟုတ်ပါတယ်ခင်ဗျာ။ဒီအဲ့တော့ဒီပညာရေးမှာသူကပြတ်သွားတာဟုတ်ပြီ။ဒီဒီမိုကရေစီအလေးအကျင့်ဆိုတာဒီကျောင်းသူကျောင်းသားဘဝတွေကစပြီးတော့အလေးအကျင့်ပေးရမှာပေါ့ဗျာဆိုတော့အဲ့ဒီအလေးအကျင့်ကကျွန်တော်ရှင်အောင်မရှိခဲ့ဘူးဗျာမရှိခဲ့ဘဲနဲ့သူတို့အစိုးရဝါရပြန်တာကြီးပဲဟိုကျောင်းသားတွေရှိရောက်အထက်ကပြောတဲ့ဥစ္စာအကုန်ဒါခံပေါ့ဗျာဆိုတော့အဲ့ဒါမျိုးတွေကြီးပဲဖြစ်လာတဲ့ခါကျတော့ကိုပိုင်ကျန်နဲ့စဉ်းစားတွေးခေါ်ဆုံးဖြတ်တဲ့အလေးအထားရှင်းသားမယ်စသည်ကိုယ့်ကိုယ်စိတ်ကတ်တဲ့အလေးအထားရှင်းတန်းတယ်လို့ဖြစ်နေတယ်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တခုမေ့ချင်တာအဲ့မှာဆရာတို့အဲ့ဒီတက္ကသိုလ်မှာဒီမိုကရေစီအလေးအကျင့်ရအောင်ဒါရွေးကောက်ပွဲတွေပါလေလုပ်ခဲ့ကြတဲ့ခေတ်တုန်းကရောဆရာပြောတာတွေကိုဝေဖန်တာပြန်လှန်ဆွေးနွေးတာကိုလက်ခံကြပါလားဗမာပြည်ပညာရေးစနစ်ကအဲ့တုန်းကအ
ဲ့ဒီတော့ပညာရေးစနစ်ကတော့အဲ့ဆရာကိုပြန်ပြောတော့ကျွန်တော်သိမတွေ့ဘူးဗျာအဲ့တော့အရင်တော့ဆီမီနာတော့ရှိတယ်ပေါ့ဗျာဆီမီနာဆိုတာကတော့ post graduate seminar honors class တွေမှာဆီမီနာရှိတယ်ဆီမီနာမှာတော့ဝေဖန်တာပေါ့ဗျာအဲ့တော့ဆီမီနာဆိုတာလဲလူနည်းနည်းလေးပဲ50ယောက်ပဲရှိတာဟုတ်ဗျာ post graduate လောက်ပဲရှိတယ်ကျန်တဲ့ class တွေကတော့ဟိုရှင်းရှင်းပြောရရင်တော့ဟို high school ကျောင်းအကြီးစားလောက်ပဲရှိတာပဲဗျာဒါပေမဲ့ဟိုဆရာပြောတာနာခံပြီးတော့အပြင်းမဲ့မှာတော့လွတ်လပ်တယ်ဗျာအပြင်းမဲ့မှာလွတ်လွတ်လပ်လပ်ရှိတယ်အဲ့ဒါကသူကဟိုကောင်းတာပေါ့ဗျာအပြင်းမဲ့မှာလွတ်လပ်တဲ့အခါကျတော့ဟိုဘာပဲဖြစ်ဖြစ်ဟိုသူ့ရဲ့ဒီ straight jacket မဟုတ်ဘူးပေါ့ဗျာကျောင်းသားတွေကဟိုသူသူယဉ်ကျေးမှုရာ SNR တွေရှိတယ်ဟိုဟောလီမှာရှိတယ်လွတ်လွတ်လပ်လပ်သူအားလည်းသူသူယုံကြည်တာယုံကြည်နိုင်တယ်ဟိုဟိုဘာဝါဒီညာဝါဒီအကုန်ပေါ့ဗျာဟိုကိုယုံကြည်တာယုံကြည်တယ်လွတ်လွတ်လပ်လပ်ရှိတယ် academic freedom ပေါ့ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တခုဆက်စပ်ပြီးမေ့ချင်ပါတယ်ဒါလည်းဆရာကျွမ်းကျင်တဲ့ area ဆိုတော့ဂျပန်နိုင်ငံမှာလည်းပဲဂျပန်ပညာရေးကလည်းပဲအထက်ကပြောတာကိုနားခံကြတယ်ဆရာကိုပြန်လှန်ပြီးတော့ဒါမပြောကြဘူးဟုတ်ပဲရှိတယ် why ဆိုတာမမေ့ရဘူးဆိုပြီးတော့ပြောရပါတယ်သူတို့ကဒီလိုပညာရေးစနစ်ကြီးထွားလာပြီးတော့ဘယ်လိုဒီမိုကရေစီဖြစ်နေရသလဲဆရာ
ဂျပန်ကလည်းပဲဟိုဒီမိုကရေစီဆိုတာဂျပန်ကဒီအမေရိကန်ချပေးထားတဲ့ဥစ္စာပဲသူကလည်းသူပေါ်ပေါက်လာတဲ့ဒီမိုကရေစီကဟိုပြိုင်ပြီးတော့ပေါ့ဗျာဒီဂျပန်ပြုပြင်လုပ်တဲ့အခါမှာဒီမိုကရေစီဒီကော်လမ်နဲ့ဒီmilitary column เนี่ยရှင်ပြီးတော့ပေါ်လာတော့ democracy column ကို military column နဲ့ရိုက်ချိုးပြလိုက်တာပဲရိုက်ချိုးပြလိုက်တော့ပြန်ပြီးတော့စစ်ပြီးတဲ့အခါမှာပြန်ပြီးတော့အမေရိကန်ကပြန်ပြုစုပြောင်းတော့အမေရိကန်ချပေးထားတဲ့ဂွင်ထဲမှာပဲဂျပန်ရှောက်နေတာပဲဆိုတော့ဒီဂွင်ကနေပြီးတော့သူပြင်နိုင်တဲ့ဟိုအစင်လာမရှိသေးဘူးပေါ့ဗျာသူပြင်ဖို့မရှိသေးတော့ဟိုဂျပန်နိုင်ငံရေးသမားတွေမှာလည်းသူတို့ရဲ့အတွေးအခေါ်မှာအများကြီးအကန့်အသတ်တွေရှိပုံရတယ်ဗျာ
ဥကြောဇန်တာစီစဉ်တင်ဆက်ထားတဲ့မျက်မှောက်မြမရေးရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့စပိုင်းဆိုင်ရာချုပ်ရွေးမှုကြုံနေရတဲ့အတွက်ကြံနေသေးတဲ့အချိန်အတွင်းမှာကိုဇော်ဝင်းလိုင်ကသတင်းတွေကိုပြန်ပြီးကြေညာပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဆန်တာဖောက်ခွဲမှုပြုလုပ်နိုင်ခဲ့တယ်လို့ပြောဆိုလိုက်တဲ့အတွက်မြောက်ကိုရီးယားနိုင်ငံကိုတန်ခတ်ပိတ်ဆို့မှုတွေလှုပ်ဆောင်ဖို့နိုင်ငံတကာအတိုင်းအဝိုင်းကပြင်ဆင်မှုတွေကိုကုလသမဂ္ဂလူညီကောင်စီကလှုပ်ဆောင်နေတယ်လို့ပြောပါတယ်။ဒီချိန်ထဲမှာပဲမြေအောက်ဟိုက်ဒရိုဂျင်ဘုံးကိုအောင်မြင်စွာဆန်တာဖောက်ခွဲလိုက်နိုင်တယ်လို့မြောက်ကိုရီးယားရဲ့ပြောဆိုမှုပေါ်အမေရိကန်ပြည်ထောင်စုနဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတချို့ကတော့တန်တရားရှိနေကြပါတယ်။မြောက်ကိုရီးယားရဲ့လှုပ်ဆောင်ချက်ဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးနဲ့လူညွန့်ရေးကိုထိခိုက်စေတယ်လို့ဖူထူးနေကအရေးပေါ်ဆေးဝါးအပြီးမှာလူညွန့်ရေးကောင်စီကပြောပါတယ်။ဒီနျူကလ িয়ার ဆန်တပ်ဖောက်ခွဲမှုဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်လို့မရနိုင်အောင်နိုင်ငံတကာအသံဝိုင်းကအရင်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်တယ်လို့လူညွန့်ရေးကောင်စီကပြောပါတယ်။နျူကလ িয়ার ဆန်တပ်ဖောက်ခွဲမှုပြုလုပ်ခဲ့တဲ့အတွက်မြောက်ကိုရီးယားကိုအမေရိကန်သမ္မတအင်ဂျူတော်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပေမဲ့ဒီဆန်တပ်ဖောက်ခွဲမှုကိုအမေရိကန်ကခဏဦးလေးလာဆန့်စစ်မှုအရာကတော့မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးတည်ဆောက်နိုင်တဲ့နည်းပညာရရှိထားတယ်ဆိုတော့ကြောဝါမှုနဲ့ကိုက်ညီခြင်းမရှိတာတွေ့ရတယ်လို့ပြောပါတယ်။ဆန်တပ်ဖောက်ခွဲမှုကိုအမှန်တကယ်လုဆောင်နိုင်ခဲ့တယ်ဆိုရင်တော့မြောက်ကိုရီးယားရဲ့နျူကလ িয়ার နည်းပညာနဲ့နျူကလ িয়ার အင်အားဟာတိတိတသာရှေ့ကိုရောက်နေပြီဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်။ဒီဆန်တပ်ဖောက်ခွဲမှုဟာဒေတာရင်းလုံခြုံရေးကိုအကြီးအကျယ်ထိခိုက်စေပြီးနျူကလ িয়ার မပြန့်ပွားရေးနိုင်ငံတကာလှုပ်ဆောင်ချက်ကိုအကြီးအကျယ်ထိပါစေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ခင်မွန်းကပြောပါတယ်။သူ့အနေနဲ့ဒီစမ်းသပ်ဖောက်ခွဲမှုကိုအထီးအလင်းပြစ်တင်ရှုတ်ချကြောင်းလဲပြောပါတယ်။မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးစမ်းသပ်အောက်ဖောက်ခွဲမှုအောင်မြင်ကြောင်းပုတ်ထုနေ့မှာကြေညာချက်ထွက်လာပြီးတဲ့အချိန်မှာပဲဒီသတင်းဟာ2016ခုနှစ်အမေရိကန်သမ္မတလောင်းဝင်ရောက်ရှင်ပြိုင်ပွဲမှာဝေဖန်စရာအကွက်တစ်ခုဖြစ်လာခဲ့ပါတယ်။ Republican Party အတွက်ဝင်ရောက်ရှင်ပြိုင်နေကြသူအများအပြားက Democratic Party သမ္မတဘရက်အိုဘားမားနဲ့ဒီမိုကရက်တစ်ပါတီအတွက်ထိတ်ဆုံးကပြင်းနေတဲ့သူ့ရဲ့ပထမဆုံးသက်တမ်းမှာနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့ဟယ်လရီကလင်တန်တို့ကိုဝေဖန်ခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားကစနစ်တာကာလာအတွင်းသူ့ရဲ့လက်ချေမြောက်နျူကလ িয়ার ဆန်တပ်မှုလုံနိုင်အောင်ခွင့်ပြုခဲ့တာအတွက်သူတို့ရဲ့နိုင်ငံခြားရေးမူဝါဒအောင်မြင်မှုမရှိဘူးလို့အပြစ်တင်ခဲ့ကြတာဖြစ်ပါတယ်။ Republican Party မှာဥဆောင်ရှင်ပြန်နေသူတူဖြစ်တဲ့ Florida အထက်လွှတ်တော်အမတ် Marco Rubio ကတော့ကမ္ဘာတစ်လောကအမေရိကန်တို့ရဲ့ရန်သူတွေဟာအိုဘားမားရဲ့အာဏာချုပ်ကိုအခွင့်ကောင်းယူနေသလိုမြောက်ကိုရီးယားက Kim Jong-un ကနိုင်ငံတကာငြိမ်းချမ်းရေးကိုအန္တရာယ်ပေးနေချိန်မှာအိုဘားမားကတော့ထိုင်ပြီးတော့အချိန်ဖြုံးနေတယ်လို့အပြစ်တင်ခဲ့ပါတယ်။နောက် Republican Party ကရှင်ပြိုင်သူ Texas ပြည်နယ်အထက်လွှတ်တော်အမ Ted Cruz ကလည်းအခုမြောက်ကိုရီးယားရဲ့ဆန်တပ်မှုဟာအမေရိကန်နိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ချင်းချောက်မှုအန္တရာယ်အတိုင်းအတာကိုထင်ထင်ရှားရှားဖော်ပြလိုက်တာဖြစ်ပြီးအိုဘားမားနဲ့ Clinton တို့ရဲ့နိုင်ငံခြားရေးမူဝါဒထိရောက်မှုမရှိတာကိုရှင်းရှင်းကြီးပြသနေတယ်လို့ဆိုပါတယ်။သူ့လိုပဲအလားတူဝေဖန်သူကတော့အရင်သမ္မတဟောင်းနှစ်ဦးရဲ့ညီဖြစ်သူညီဖြစ်သူနဲ့တားဖြစ်သူလည်းဖြစ်တဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush ဖြစ်ပါတယ်။ဂရေဂျာတထေးကြီး Donald Trump ကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တပ်မှုပြဿနာကိုတရုတ်ကဖြေရှင်းတယ်လို့ပြောကြားခဲ့ပါတယ်။အီရန်နဲ့ Syria နိုင်ငံတွေအတွင်းမှာရှိတဲ့ IS Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကို American ပြည်ထောင်စုကဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကဒီဇင်ဘာလအတွင်းလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ရမှာစစ်သွေးကြွ 2,500 လောက်သေဆုံးသွားတယ်လို့စစ်ဘက်ဆိုင်ရာအရာရှိတူကပြောပါတယ်။ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့တဲ့2014ခုနှစ်ဩဂုတ်လကတည်းကဆိုရင် ISD ဟာသူတို့တစ်ချိန်ကထိန်းချုပ်ခဲ့တဲ့နယ်မြေတွေကစတူရန်ကီလိုမီတာ 2,000 လောက်လက်လွတ်ဆုံးရှုံးခဲ့ရပြီးဖြစ်ကြောင်းဘူမူကြီးစတီဗာရင်ကသတင်းတောက်တွေကိုပြောပါတယ်။ပြီးခဲ့တဲ့မေလကစပြီးတော့ IS စစ်သွေးကြွတွေအနေနဲ့ဘယ်နယ်မြေကိုမှသိမ်းပိုက်နိုင်ခြင်းမရှိဘူးလို့လည်းသူကပြောပါတယ်။ ISD ဟာအခုဆိုရင်ဝတ်ပြီးတော့ပြန်ခုခံနေရတဲ့အဆင့်မျိုးမှရောက်နေပြီလို့ဗိုလ်မှူးကြီးဝါရင်ကပြောပါတယ်။ ISD ဆိုတာကတော့ IS ကိုခေါ်တဲ့တခြားအသုံးအနှုန်းတစ်ခုလည်းဖြစ်ပါတယ်။တစုံတယောက်ဟာ ISD ရဲ့အစိတ်အပိုင်းအဖွဲ့ဝင်ဖြစ်နေမယ်ဆိုရင်အဲ့ဒီလူကိုပြစ်တတ်မှာဖြစ်တဲ့အကြောင်းအဲ့ဒါဟာအမေရိကန်တို့ရဲ့ဥပဒေတပဲလို့လည်းသူကပြောပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့ပြင်းထန်တဲ့လေကြောင်းထိုးစစ်တွေကြောင့် IS အဖွဲ့ရဲ့ရင်နံထုတ်လုပ်မှုပမာဏဟာအရင်ကတနေ့မှာပေပါပေါင်း 4,000 ခွဲရှိခဲ့ရာကအခုဆိုရင် 3,400 အထိရော့ကျနေပြီလို့လည်းဗိုလ်မှူးကြီးဝါရင်ကပြောပါတယ်။ပြင်သစ်သတင်းစာမဂ္ဂဇင်း Charlie Hebdo ကသူတို့ရဲ့မဂ္ဂဇင်းအဖုံးကိုလူတွေမကြေမနက်ဖြစ်စေမဲ့ထူးထူးခြားခြားပုံတပုံနဲ့ထုတ်ဝေလိုက်ပါတယ်။ပါရီမြို့တော်ကသူတို့ရဲ့ရုံးကိုတင်းတင်းနဲ့ဝင်ပစ်ခံခဲ့ရလို့လူတွေသေဆုံးဒဏ်ရာရခဲ့တဲ့တနေ့ပြည့်အထိတ်မှထုတ်ဝေတဲ့မဂ္ဂဇင်းအဖုံးမှာဖျားသခင်ကKlashnikov မောင်းပြန် rifle တနက်ကင်ထားတဲ့ကာတွန်းပုံနဲ့ထုတ်လိုက်တာဖြစ်ပါတယ်။တနည်းပြပြီးလူသက်သမားကလွတ်နေစေဆိုပြီးတော့ပုံစာထိုးထားပါတယ်။အဲ့ဒီပုံကို Vatican နန်းတော်ကဝေဖန်ရှုံချထားပြီးပါပြီ။အကြံဖက်တိုက်ခိုက်မှုကိုအကြောင်းပြဖို့ဘုရားသခင်ကိုအတုံးချထားတယ်လို့ဆိုပြီးဒီမဂ္ဂဇင်းအဖုံးဟာဘုရားသခင်ကိုအမှန်တကယ်စော်ကားတာလို့ဆိုပါတယ်။ Vatican ရဲ့အဲ့ဒီတုံ့ပြန်ချက်ကိုနန်းတော်အာဘော်သတင်းစာကတော့ထဲမှာဖော်ပြထားပါတယ်။ပါရီမြို့တော်က Charlie Hebdo ရဲ့ရုံးခန်းတွေကိုပြီးခဲ့တဲ့နှစ်ဇန်နဝါရီလ9ရက်နေ့ကတနတ်သမားတွေကဝင်ပစ်တာတော့ဝင်ပစ်တာကြောင့်တေဆုံးသွားသူ တတားစင်ထဲမှာမဂဇင်းတိုက်ဝန်ထမ်း၈ယောက်ပါပါတယ်။အဲ့ဒီဖြစ်ရနဲ့နောက်ဆက်တွဲအခြေအနေတွေ၃ရက်ကြာခဲ့ပြီးတဲ့နောက်မှာလူပေါင်း၁၈ယောက်သေဆုံးပြီးအဆုံးသတ်ခဲ့ရတာပါ။ဂျူးကုံစုံဆိုင်တစ်ခုကိုလည်းပြစ်မှတ်ထားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုတွေကိုအာရေဗျကျွန်းဆွယ်အခြေစား LKR အဖွဲ့ကသူတို့လှုပ်ဆောင်ခဲ့ကြောင်းကြေညာခဲ့ပါတယ်။ကဘာပိုင်ရဲ့လီလာဂျက်စစ်တမ်းအစ်တတွေအရဒီနေ့ထက်မှကဘာတဝန်းစီးပွားရေးကြီးထွားမှုပုံပုံမြန်ဆန်လာဖို့ရှိတယ်လို့ကဘာပိုင်ကြွန့်ကျင်သူတွေကခံမှန်းလိုက်ပါတယ်ကဘာပိုင်ရဲ့ဗုဒ္ဓုံးနဲ့ထုတ်ပြန်ချက်ထဲမှာဖွံ့ဖြိုးပြည်နိုင်ငံတွေမှာကြီးထွားမှုပိုလာနေချိန်မှာပဲပင်မတက်တစ္ဆဈေးကွက်တွေမှာပြဿနာဖြစ်နေတာမို့ကဘာစီးပွားရေးမှာအကန့်အသတ်နဲ့ရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်2016ခုနှစ်ဇန်နဝါရီလ17ရက်နေ့တနင်္လာနေ့ကစပြီးတော့မြန်မာနိုင်ငံကိုပြည်ဝင်ခွင့်ပေးတဲ့လက်ရှိအသုံးပြုနေတဲ့ဗီဇာအမျိုးအစား6မျိုးကနေပြည်ဝင်ခွင့်ဗီဇာ entry visa 12မျိုးနဲ့ပြည်ပြန်ဝင်ခွင့် visa re-entry visa 3မျိုးတို့ကိုတတ်မှတ်ခွင့်ပြုပေးသွားမယ်လို့လွှဲမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပုထုနေ့မှာကြေညာခဲ့ပါတယ်။ပြည်ဝင်ခွင့် visa 12မျိုးကိုသက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့မြန်မာတိုင်းရုံးတွေမှာရှောက်ထားနိုင်ပြီးဒီအထက်မှာတန်တပန် visa ကအခမဲ့ဖြစ်ပြီးတာဝန်ထမ်းဆောင်နေတဲ့ကာလအတွက်နေခွင့်ရမှာဖြစ်ပါတယ်။နိုင်ငံတကာအဖွဲ့အစည်းများ visa နဲ့ကမ္ဘာလက် visa ဈေးကအမေရိကန်ဒေါ်လာ20စီဖြစ်ပြီးနေခွင့်28ရမှာဖြစ်ပါတယ်။လုပ်ငန်း visa အလုပ်သမား visa လူမှုရေးဗီဇာ၊သာသနာရေးဗီဇာ၊ပညာရေးဗီဇာ၊စာနယ်ဇင်းနဲ့သတင်းမီဒီယာဗီဇာ၊ယင်အမှုထမ်းဗီဇာနဲ့အလုပ်ယုံဆွေးနွေးပွဲနဲ့သုတေသနဗီဇာတို့အတွက်ဗီဇာကြေးကတော့ဒေါ်လာ36ဒေါ်လာစီဖြစ်ပါတယ်။ဖြတ်သန်းဗီဇာကြေးကတော့18ဒေါ်လာဖြစ်ပြီး24နာရီသာနေခွင့်ရမှာဖြစ်ပါတယ်။လုပ်ငန်းဗီဇာ၊အလုပ်ယုံဆွေးနွေးပွဲနဲ့သုတေသနဗီဇာ၊ယင်အမှုထမ်းဗီဇာနဲ့ဖြတ်သန်းဗီဇာတို့ကိုဗီဇာ on arrival စိုက်ရောက်ဗီဇာနဲ့ခွင့်ပြုသွားမယ်လို့လည်းဆိုပါတယ်။ပြည်ဝင်ခွင့်ဗီဇာ3မျိုးဖြစ်တဲ့အချင်းချင်းအထူးပြန်ဝင်ခွင့်ဗီဇာအချင်းချင်းပြန်ဝင်ခွင့်ဗီဇာနဲ့ပြည်တွင်းနေထိုင်နေတဲ့အများအားအရေးချင်းရှိတဲ့နိုင်ငံသားတွေအတွက်ပြည်ပြန်ဝင်ခွင့်ဗီဇာတွေကိုတော့ရန်ကုန်မြို့ကြောက်တရားမြို့နယ်ပန်းစိုးရလန်းကနိုင်ငံသားများရေးရာဌာနကွဲနေခွင့်ဌာနစိတ်မှာရှောက်ထားနိုင်ကြပါတယ်။6လကြာနေထိုင်ခွင့်ပြုမဲ့ပြည်တွင်းနေထိုင်တဲ့အများအရေးချင်းရှိတဲ့နိုင်ငံသားတွေအတွက်ဗီဇာကြီးကတော့ငွေကျပ်9000ဖြစ်ပါတယ်။မြန်မာနိုင်ငံကိုအကြောင်းမျိုးနဲ့ရောက်လာရောက်ချင်ကြတဲ့နိုင်ငံသားတွေအတွက်လက်ရှိအသုံးပြုနေတဲ့ပြည်ဝင်ခွင့်ဗီဇာအမျိုးအစားတွေအစားအခုလိုအမျိုးအစားအသစ်တွေကိုသတ်မှတ်ပြီးတော့ခင်းနဲ့အညီပြောင်းလဲကျင့်သုံးတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ
။နိုဝင်ဘာလရွေးကောက်ပွဲမှာတခဲနဲ့အနိုင်ရလိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေပထမဆုံးပါဝင်တက်ရောက်မယ်။ဒုတိယအကြိမ်ပြည်သူ့လွှတ်တော်ပထမပုံမှန်အစည်းအဝေးကို February 1ရက်နေ့မှာစတင်ကျင်းပမယ်လို့ဗုဒ္ဓဘူးနဲ့ရက်ဆွဲနဲ့ပြည်သူ့လွှတ်တော်ယုံကကြေညာလိုက်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှပုံမှန်ခွဲခခွေအရာလက်ရှိပြည်သူ့လွှတ်တော်ဥက္ကဋ္ဌအနေနဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်အသစ်ရဲ့ပထမဆုံးအကြိမ်အစည်းအဝေးကိုခေါ်ယူလိုက်တာလည်းဖြစ်ပါတယ်။မကြခင်စတင်တော့မဲ့လွှတ်တော်အသစ်မှာတိုင်းပြည်အတွက်အရေးတကြီးလှုပ်ဆောင်ရမယ့်ကိစ္စက2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုဖြစ်ပြီးနိုင်ငံရေးစီးပွားရေးနဲ့လူမှုရေးပြုပြင်ပြောင်းလဲမှုတွေအတွက်လွှတ်တော်ရင်းကနေလှုပ်ဆောင်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲအနိုင်ရပြည်သူ့လွှတ်တော်ကိုယ်စားလှယ်တချို့က VOA ကိုပြောပါတယ်။လာမယ့်ဒုတိယအကြိမ်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေကရွေးချယ်လိုက်တဲ့လွှတ်တော်ဥက္ကဋ္ဌအသစ်တွေကနေဦးစီးပြီးပြည်ထောင်စုလွှတ်တော်အစည်းအဝေးကိုခေါ်ယူရမှာဖြစ်တယ်လို့အဲ့ဒီအစည်းအဝေးမှာအာဏာလွှဲပြောင်းမှုတွေပြုလုပ်ရမှာဖြစ်ပါတယ်။လက်ရှိလွှတ်တော်တက်တန်းမှာတော့သမရဦးသိန်းစိန်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့ကြားကပုဂ္ဂိုလ်ရဲ့အဆင်မပြေမှုတွေကနေအပြန်အလှန်ထိန်းချုပ်တဲ့စနစ်ကိုကျင့်သုံးနိုင်ခဲ့ပေမဲ့လာမယ့်လွှတ်တော်အသစ်မှာတော့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လွှတ်တော်ကိုအဓိကလွှမ်းမိုးမယ် NLD ပါတီကိုယ်စားလှယ်တို့ကြားမှာအပြန်အလှန်ထိန်းချုပ်မှုတွေအားနည်းသွားနိုင်တယ်လို့လည်းလက်ရှိလွှတ်တော်အမတ်တချို့ကထောက်ပြပြောဆိုကြပါတယ်
။အီရန်အိနီဂျင်အီရန်နဲ့ဆော်ဒီအာရေဗျနိုင်ငံတို့အကြားဝင်စစ်သက်သူအဖြစ်လှုပ်ဆောင်ပေးမယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကဗုဒ္ဓနေ့မှာကမ်းလှမ်းလိုက်ပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းထင်ရှားတဲ့ရှီးယားဘာသာရေးခေါင်းဆောင်တူဦးကိုဆော်ဒီနိုင်ငံကကွပ်မြစ်လိုက်ပြီးတဲ့နောက်တေဟီရန်ကဆော်ဒီတန်ယုံကိုဆန္ဒပြသူတွေအတင်းဝင်မိရှုခဲ့တာမှာဆော်ဒီကအီရန်နဲ့တန်တမာအဆက်အသွယ်ဖြတ်ထုတ်လိုက်တဲ့အတွက်နိုင်ငံကြားဆက်ဆံရေးနောက်ထပ်အဆင်မပြေဖြစ်နေရတာပါဒေတာတွေမှာအီရန်နိုင်ငံရဲ့အနေအထားကတင်းမာမှုတွေကိုလျှော့ချဖို့ရာအခက်အခဲတစ်ခုပေါ်လာစေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးနဲ့ပူးတွဲစင်းစားရှင်းလင်းပွဲအတွင်းအီရန်နိုင်ငံသားရေးဝန်ကြီးကပြောသွားပါတယ်ခင်ဗျာ
ဒါကတော့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကဦးစံမိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOE American တာမနက်ဖတ်မြန်မာဘာသာအစီအစဉ်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.